to the Voice of America in Burmese.
Jadi mingla phaja ne ti zo ne mena kin si ja ba de kya. Bio American tan yan 2029 January la 18 ya taw chan ni mena be season ni go American Bureau of Washington DC myo do ga ni line no meter 3040 48 do ga ni dai yai thol lwin ni de lo bio ye Facebook sa myan na ga ba dai yai tin set be ni ba bi kya.ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်သွားမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါယူကရိန်းကိုပေးရမယ့်စီးရဲကူညီကိုစိုင်းထားခဲ့တာဟာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ဆွေးနွေးလုပ်ငန်းများစောင့်ကြည့်ရေးယူကပြောပါတယ်ရောအမေရိကဒေသကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တစ်ခုအထက်လွှတ်တော်ကအတည်ပြုလိုက်ပါတယ်အမျိုးသမီးများပေါ်အကြမ်းဖက်မှုဗိုလ်ပြီးတည်ပြုမိလာစေဖို့အီတလီလမ်းပင်ဥပညာလှုပ်ရှားမှုပိုစတာတွေထဲမှာဒေါန်ဆန်းစုကြည်ပုံလည်းပါပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖွယ်ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအမေရိကန်နိုင်ငံမှာတော့သမ္မတထရန့်အပေါ်တရားစွဲဆိုရေးအထက်လွှတ်တော်ကြားနာမှုတွေလာမယ့်ရက်ပိုင်းတွင်ဖြစ်လာတော့မှာပါမြန်မာနိုင်ငံမှာတော့မကြာခင်ရောက်လာတော့မယ့်တရုတ်သမ္မတရှီကျင့်ပင်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးအစိုးရအဖွဲ့ဝင်ဝန်ကြီးတချို့ဘယ်လိုမျှော်လင့်ချက်ထားကြပါသလဲ
။ဟုတ်ကဲ့ဒီတကယ်စီးပွားရေးရာအင်မတန်မှတိုင်းပြည်အတွက်ကိုအကျိုးပြုမဲ့ထိရောက်မဲ့စနစ်တစ်ကိုတွေ့ရှိပြီးတော့အဲ့ဒါကိုအကောင့်ထဲပေါ်ပြီးတော့ကနှစ်ပေါင်း40ကာလတခြား
ပါ။ညညာကြီးဝန်ကြီးဦးဖေမြင့်ပြောကြားသွားတာပါ။သတင်းတွေအပြီးမှနားဆင်ရဖို့ရှိပါတယ်။ဒီအကြောင်းနဲ့အတူအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့တောက်ကြနေမနေ့ကနောက်ဆုံးရထိတန်းရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရဲမင်းထွန်းတို့ပြောပြပေးပါအောင်ဗျာ
ယူကရိန်းကိုစီးရဲကူညီပေးဖို့လွှတ်တော်ကအတည်ပြုပေးထားတဲ့ရန်ပုံငွေဒေါ်လာ390တန်းကိုသမ္မတဒေါ်နယ်ထရမ့်ကချက်ချင်းမပေးဘဲယာယီဆိုင်းထားခဲ့တာဟာရန်ပုံငွေ300ချင်းဆိုင်ရာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့အစိုးရလုပ်ငန်းများတာဝန်ခံမှုရှိရေးဆောင်ကြည့်တဲ့ဒီချလွတ်လပ်တဲ့ဌာနတစ်ခုကကြာသပတေးနေ့မှာပြောလိုက်ပါတယ်သူ့အတွက်နိုင်ငံရေးအကျိုးမြတ်ရအောင်စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့ယူကရိန်းကိုဖိအားပေးပြောဆိုတဲ့အချိန်ထဲမှာပဲအဲ့ဒီစီးရဲကူညီကိုသမ္မတကဆိုင်းထားခဲ့တာပါသမ္မတထရမ့်ကိုအောက်လွှတ်တော်ကတရားစွဲထားတဲ့ပေါ်အထက်လွှတ်တော်မှာကြားနာစစ်ဆေးမှုစတင်တော့မယ့်အချိန်မှာပဲ GAO လို့ခေါ်တဲ့အစိုးရတာဝန်ခံမှုဆိုင်ရာယုံကထုတ်ပြန်တဲ့အစီအစဉ်ထဲမှာအဲ့လိုပြောထားတာပါယူကရိန်းရှေ့ပိုင်းမှာရုရှားလိုလားတဲ့တိကျခွဲထွက်ရေးဝါဒီတွေကိုတိုက်ဖို့လိုအပ်တဲ့အဲ့ဒီကူညီငွေကို55ရက်ကြာဆိုင်းထားပြီးတော့မှသမ္မတထရမ့်ကပေးခဲ့တာပါ2020ပြည်သမ္မတရွေးကောက်ပွဲမှာသမ္မတထရမ့်ရဲ့အဓိကပြိုင်ဘက်တစ်ဦးဖြစ်တဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့တားပြစ်သူဟန်တာဘိုင်ဒန်တို့အပေါ်ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လင်စကီကစုံစမ်းစစ်ဆေးမှုမလုပ်ဘဲနဲ့အခုလိုရန်ပုံငွေလွှတ်ပေးလိုက်တာပါဒါပေမဲ့ဒီဖြစ်ရပေါ်စုံစမ်းစစ်ဆေးခဲ့တဲ့ GEO ကကွန်ကရက်ကဥပဒေဖြင့်ပြဋ္ဌာန်းထားတဲ့ကိစ္စရပ်တွေပေါ်သမ္မတအနေနဲ့သူ့ရဲ့မူဝါဒဆိုင်ရာဦးစားပေးချက်တွေနဲ့အစားထိုးလို့ဆောင်ဖို့ဥပဒေကခွင့်ပြုမထားဘူးလို့ကောက်ချက်ချပါတယ်ဒီအကြောင်းသတင်းလောအရှိကိုသတင်းတွေအပြီးထုတ်လွှင့်ဖို့ရှိပါတယ်ခင်ဗျာ
အမေရိကန်ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ပေါ်ယူကရိန်းအစိုးရကစုံစမ်းပေးဖို့သမ္မတရဲ့ပုဂ္ဂိုလ်ရှေ့နေဆောင်ရွက်ခဲ့တာတွေကိုသမ္မတဒေါ်နယ်ထရမ့်ကအတိအကျသိတယ်လို့ဆက်ဆွဲပြောကြားခဲ့မှုပေါ်သမ္မတထရမ့်နဲ့သူ့ရဲ့အစိုးရဖော်ဝင်တွေကပြန်လည်တုံ့ပြန်ရှုတ်ချပြောဆိုကြပါတယ်။ဒီလိုဆက်ဆွဲပြောကြားခဲ့သူသမ္မတရဲ့ရှေ့နေဂျူဒီဂျူလီယာနီရဲ့လုပ်ဖော်ကိုင်ပဲ Love ပါနမစာလောလောဆယ်မှာအမေရိကန်အမတ်လောင်းတွေအတွက်နိုင်ငံခြားထောက်ပံ့ငွေပံ့ပိုးပေးခဲ့တဲ့ဆိုရဆဆွဲချက်နဲ့တရားရင်ဆိုင်နေရသူဖြစ်ပါတယ်။သူကသမ္မတရဲ့ရှေ့နေဂျူလီယာနီယူကရိန်းမှာဘာတွေလုပ်ခဲ့တယ်လဲဆိုတာသမ္မတထရမ့်ကောင်းကောင်းသိတယ်လို့ MSNBC သတင်းဌာနနဲ့မေးမြန်းကမ်းမှာပြောကြားခဲ့တာပါ။သူရဲ့ဆွဆွဲချက်ပေါ်သမ္မတထရမ့်ကဒါဟာလောလောလတ်လတ်လိန်လေလီဆယ်မှုတစ်ခုဖြစ်တယ်လို့ပြောသလိုပါနာစာအပြည့်အစုံတစ်ခုရဖို့ကြိုးပမ်းနေတယ်လို့လည်းတုံ့ပြန်ပြောဆိုလိုက်ပါတယ်။သူရင်ကလည်းအင်ဖီတိုပြောခွင့်ရစတီဖနီဂရစ်ရှမ်ကလည်းအခုဆွဆွဲချက်ဟာဖီတောက်စုတရားရုံးရဲ့တရားစွဲဆိုချက်အောက်ကနေလောလောဆယ်အမခန့်ရထားသူတယောက်ကပြောတာဖြစ်ပြီးသူထောင်တန်ရဲ့ရှော့ချဖို့အတွက်စူးစမ်းနေတာဖြစ်တယ်လို့ဝေဖန်ခဲ့ပါတယ်။အခုလိုအပြန်အလှန်ပြောဆိုချက်တွေဟာသမ္မတထရမ့်ကိုတရားစွဲဆိုဖို့ကိစ္စအထက်လွှတ်တော်ကစာသားပရိသတ်တရားဝင်စတင်လှုပ်ဆောင်မဲ့အချိန်မှာထွက်ပေါ်လာတာလည်းဖြစ်ပါတယ်။သမ္မတထရမ့်ဟာအာဏာအလုံးသားစားအလွဲသုံးစားလုပ်ခဲ့တဲ့ကွန်ဂရက်ရဲ့တရားစီရင်ရေးကိုနှောက်ယှက်ခဲ့တယ်ဆိုတဲ့အချက်နှစ်ချက်နဲ့သမ္မတကိုတရားစွဲဖို့ American Outlet တော်ကအထက်လွှတ်တော်ကိုတရားဝင်တင်သွင်းခဲ့ပြီးဖြစ်ပါတယ်ခင်ဗျ
။ American ပြည်တော်စုနဲ့ဆုံးဆူလိုက်တဲ့ကုန်သွယ်ရေးဆိုင်ရာယာကြီးသဘောတူညီချက်တရက်အပေါ်ကီယိုဆူရကချီချူးပြောဆိုပေမဲ့နိုင်ငံခြားမှာအပြန်အလှန်ဆွေးနွေးမှုရှိတဲ့အဓိကကိစ္စရပ်တွေကိုဂိုင်းပြွယ်ဖြည့်ရှင်းရမယ်လို့ပြောပါတယ်။ကမ္ဘာမှာစီးပွားရေးအင်အားအကြီးဆုံးနိုင်ငံတစ်ခုအကြားဆက်ရှိလာကြကုန်သွယ်ရေးအငင်းပွားမှုကိုဖြေရှင်းဖို့သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်ဒူးဝန်ကြီးချုပ်လျူဟီတို့ဗိုလ်ဒူးနဲ့မှာသဘောတူညီချက်ကိုလက်မှတ်ထိုးခဲ့ကြပါတယ်။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးသဘောတူညီချက်ပထမအဆင့်ဟာတရုတ်နဲ့အမေရိကန်တို့တောင်မကတကဘာလုံးအတွက်ပါအကျိုးဖြစ်စေပါတယ်လို့ကြာသပတေးနေ့ပုံမှန်သတင်းစာရှင်းလင်းပွဲတွင်တရုတ်နိုင်ငံသားဌာနပြောခွင့်ရဂန်ရှောင်းကပြောသွားပါတယ်။တ Tiong America Nanganduha, Tandu Nina Shimu, Abjana Lizamu Chikane, Swimwini Nambido, Pilio Chinganine, Tio de Pigu, Yaju Nainesura, Tidabodu Nijaga Piani Delu, Pioguya Kanshanga Piovari. The Nanganya Suin Jabu, now the Nanganga, Lita Pishinha, the Yejiware Lule Subare, Suimushin Legisabriga, Parisura, Tio Pioguyaga, Yomdovi May.
ဒီဥတင်ဘုတ်ကိုအများစုအပေါ်အမေရိကန်ကအစောပိုင်းမှာချမှတ်ထားတဲ့ကုန်သွယ်ကုန်တွေကိုကြိုတင်ပေးစီခြင်းနဲ့အကြောင်းပြုတ်အစိုးရကပြောထားပါတယ်။ဒီအမေရိကန်ကုန်သွယ်ရေးသဘောတူညီချက်ရခဲ့တဲ့နေ့တွေပဲမြောက်အမေရိကန်ကုန်သွယ်ရေးသဘောတူညီချက်တရားကိုလည်းအမေရိကန်ထက်လွှတ်တော်ကကြာတာပရိနေကအတည်ပြုလိုက်တာကြောင့်ဒီသဘောတူညီချက်ဟာအမေရိကန်တော်နဲ့အမေရိကန်သမ္မတတော်နဲ့ထရမ့်တဲ့အဓိကအ ਨੇ ਦੀ ਤਬੋ ਟੂ ਸਾਜੋ USMCA ਕੋ 89 ਮੇ ਸੇਮੇ ਨੇ ਅਟੂ ਪਿਊ ਪੇ ਗੇ ਰਾ ਬਾ ਰਿਪਬਲਿਕਨ ਨੇ ਡੈਮੋਕ੍ਰੇਟ ਅਮਨ ਨਫਸ ਲੋਂਗ ਅਮਨ ਅਮਿਆਜ਼ੂ ਗਾ ਪਾਰਟੀ ਜ਼ੁਏ ਮਪਾ ਵੇ ਅਟੀ ਪਿਊ ਗੇ ਰਾ ਲੈ ਫਿਟ ਪੀ ਤਮਰਾ ਟ੍ਰੰਪ ਟਿਯੋਵਨ ਲਮਟ ਜੀਟੂ ਯੋਂ ਦਾ ਚਾਸ਼ੀ ਬਾ ਰੋ ਰੇ ਅਮਰੀਕਨ ਬਨਾਈ ਵਨ ਜੀ ਸਟੀਵ ਮੈਨੂਚਿੰਗ ਗਾ ਅਗੂ ਲੋ ਤਮਾਈ ਵੇ ਤਬੋ ਟੀ ਨੀ ਚੈ ਹਾ ਅਮਰੀਕਨ ਨੂ ਅਟਵੇ ਕੈਨੇਡਾ ਨੇ ਮੈਕਸੀਕੋ ਰੋ ਨੇ ਕੌਂਦੋਈ ਸਸਾਈ ਯੀ ਕੋ ਹਾਂਜੈ ਨੀਯੋਂ ਨੇ ਪੂ ਪੀ ਖਿ ਮੀਯੋਂ ਸੌਯੈ ਪੀ ਯੋਂ ਨਾ ਮਕਾ ਬੂ ਸਿਵਾਈ ਟੋ ਟੈ ਮੂ ਨੇ ਅਲੌ ਕੈ ਫੰਡੀ ਮੂ ਰੇ ਗਾ ဘူဘာမြင့်တင်ပေးမှာဖြစ်ကြောင်းဒီသဘောတူညီချက်ဟာအလုသမားလယ်သမားနဲ့ကုထုလုပ်သူတွေအတွက်အရေးကြီးကြောင်းလည်းပြောပါရယ်အမေရိကန်အောက်တော်ဥက္ကဋ္ဌနန်စီဖယ်လိုစီကသမ္မတထရမ့်အစိုးရကကနဂုအဆိုပြုခဲ့တဲ့သဘောတူညီချက်မူကြမ်းဟာအမေရိကန်အလုသမားတွေရဲ့အလုပ်ကိုင်တွေမက္ကဆီကိုအလုသမားတွေစီကိုရောက်သွားဖို့အချက်တွေပါဝင်နေတယ်လို့စေဝါပစ္စည်းစင်းနှုန်းမြန်မာမှုနဲ့ပဝင်းရှင်ဆိုင်ရာဆန်နှုန်းနှိမ်ပါတဲ့အချက်တွေလည်းပါဝင်နေကြောင်းဒါကြောင့်ဒီမိုကရက်ပါတီရဲ့ခေါင်းဆောင်ပိုင်းအနေနဲ့အဲ့ဒီအချက်တွေကိုပြင်ဆင်ခဲ့ရကြောင်းပြောပါရယ်အထက်လွှတ်တော်ကအတည်ပြုခဲ့တဲ့ USMCA ကုန်သွယ်ရေးသဘောတူညီချက်ဟာ NAFTA လို့ခေါ်တဲ့မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ကိုအစားထိုးမှဖြစ်ပါရယ်ခင
်ဗျ။ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9689ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝီကနေတောက်ကြမနေဖက်သတင်းတွေကိုတိုင်းဆက်လက်ပြောပြနေပါတယ်နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်အပါအဝင်ကဘာမှာထင်ရှားတဲ့အမျိုးသမီးခေါင်းဆောင်တွေရဲ့မျက်နှာမှာဖူးယောင်တန်ရာရထားတာမျိုးရေးဆွဲထားတဲ့ poster တွေကိုလမ်းမင်းနေရာမှာကတ်ထားတဲ့လမ်းမင်းအမှုပညာလူရှားမှုတစ်ခုကိုအီတလီနိုင်ငံမီလန်မြို့မှာစတင်လို့ဆောင်နေတဲ့အကြောင်း AFP သတင်းတပုတ်မှာဖော်ပြထားပါတယ်။အမျိုးသမီးတွေပေါ်ကြံဖက်မှုနဲ့ပတ်သက်ပြီးလူတွေပိုးပြီးသတိပြုမိလာစေဖို့အခုလိုလုပ်တာလို့ပိုစတာတွေကိုရေးဆွဲတဲ့အီတလီအနုပညာရှင်အလက်ဇန်ဒရီယိုပါလွန်ဘိုကပြောပါတယ်။ကျွန်မဟာမိမသားဖြစ်နေလို့သားလို့ဆိုရမယ်။ Just because I am a woman လို့အမည်ပေးထားတဲ့ဒီအနုပညာလှူရှားမှုရဲ့ပိုစတာတွေထဲမှာဒေါက်ဆန်းစုကြည်ပုံနဲ့အတူအမေရိကန်သမ္မတဟောင်းကတော်မီရှယ်အိုဘားမားနောက်ထပ်သမ္မတဟောင်းကတော်ဒူလည်းဖြစ်နိုင်ငံကြ ాయి ဝန်ကြီးဟောင်းလည်းဖြစ်တဲ့ Hillary Clinton, ဂျာမန်ဝန်ကြီးချုပ် Angela Merkel, American Ambassador Man Alexandria Ocasio-Cortez နဲ့အိန္ဒိယကထင်ရှားတဲ့နိုင်ငံရေးကောင်းဆောင်တူဦးဖြစ်သူ Sonia Gandhi တို့လည်းပါဝင်ပါတယ်။အမျိုးသမီးတွေပေါ်အကြံဖတ်မှုဟာလူမျိုးမရွေးလူတန်းစားမရွေးဒါမှမဟုတ်ကိုးကွယ်တဲ့ဘာသာမရွေးလူတိုင်းပေါ်တက်ရောက်တဲ့ကမ္ဘာလုံးဆိုင်ရာပြဿနာတစ်ခုဖြစ်တယ်လို့ poster တွေပေါ်မှာရေးထားပါတယ်။မျက်နှာမှာဒဏ်ရာတွေရထားတဲ့ဒါမှမဟုတ်လေဘင်းနှစ်ခံထားရတဲ့ဒဏ်ရာတွေနဲ့ပုံဖော်ထားတဲ့ poster ပါအမျိုးသမီးတွေကကျမဟာအိမ်တွင်အကြံဖတ်မှုတန်ခံရသူတူဖြစ်ပါတယ်။ပေးတဲ့လုခလစာကပုံနေပါတယ်။လေရင်ကလှိချက်ခံထားရသူပါ။ကျမနှစ်သက်တလူအဝေစားဝတ်ဆင်ခွင့်မရပါဘူး။ဘယ်သူ့ကိုအိမ်တောင်ပဲဖြစ်လက်ထပ်မယ်ဆိုတာကျမရွေးချယ်ခွင့်မရပါဘူး။ကျမမရင်းချင်းခံရပါတယ်ဆိုတဲ့စာသားတွေကိုပိုစတာတွေပေါ်မှာရေးထားပါတယ်။
ထိုင်းနိုင်ငံတွင်မြန်မာနိုင်ငံသား80နီးပါးကိုထိုင်းအာဏာပိုင်တွေကဖမ်းဆီးခဲ့ပြီးတဲ့နောက်တရားရုံးတင်ဆက်ဆီးပြီးပြည်နယ်တံပေးခဲ့ပါတယ်။ထိုင်းနိုင်ငံတွေကိုတရားမဝင်ဝင်ရောက်လာမှုတရားဝင်ဝင်ရောက်လာပြီးမဲ့လည်းအလုဆာချုံနဲ့ကွဲလွဲပြီးအလုနေရာမတူတာတွေအလုရှင်မတူတာတွေကြောင့်ဆိုပြီးအခုလိုပြည်နယ်တံပေးပြီးနေဆက်ကိုပြန်ပို့ခဲ့တာပါ။အဲ့ဒီအထက်လူကုန်ကူးခံရပြီးတဲ့နောက်ပြန်ပို့ခံရတဲ့အသက်မပြည့်သေးတဲ့လူငယ်လူတွေလည်းပါဝင်ပါတယ်။အထောက်ထားမခိုင်းလုံတာနဲ့အလုရှင်မတူတာတွေကြောင့်ပြန်ပို့ခံရတဲ့မြန်မာအလုသမား68ဦးမှာယောက်ျားလေး68ဦးနဲ့မိန်းကလေး9ဦးပါဝင်တယ်လို့လူကုန်မှုခံရတဲ့အသက်16နှစ်အရွယ်ကလေးလူငယ်2ဦးလည်းပါဝင်ပါတယ်။ပြပုတ်ခံရတဲ့အထက်မွန်ပြည်နယ်က9ဦးအုပ်စုကပွဲစားတွေနဲ့ကော့တောင်းကတစ်စင်ထိုင်းနိုင်ငံကိုတက်ရောက်ခဲ့တာဖြစ်ပါတယ်။အသက်16နှစ်အရွယ်အသက်19နှစ်တယောက်နဲ့15နှစ်တယောက်ပါပြီးသူတို့ကိုလူငယ်ထင်းထင်းစကားတွေကိုပို့ပြီးတရားရင်ဆိုင်စီခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
။အီရန်ကဒုံးကျည်နဲ့ပစ်ချလိုက်တဲ့ယူကရိန်းနိုင်ငံကလေကြောင်းလိုင်းခီးတဲ့တင်လေးရင်ပေါ်ပါသေဆုံးသွားသူတွေရဲ့သက်ဆိုင်ရာနိုင်ငံ9နိုင်ငံကဒီဖြစ်ရပ်ကိုအများပြည်သူသိရှိရတဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့နဲ့ဆိုင်ရည်သူမိသားစုတွေကိုနှစ်နာချီပေးဖို့ဤရန်နိုင်ငံကိုတောင်းဆိုလိုက်ကြပါတယ်။ ယူကရိန်း၊ကနေဒါ၊အာဖဂန်နစ္စတန်၊ဆွီဒင်နဲ့ပြည်ထောင်နိုင်ငံတို့ကနိုင်ငံခြားရေးဝန်ကြီးတွေလန်ဒန်မြို့ကကနေဒါတန်ရုံးမှာကြာသပတေးနေ့ကတွေ့ဆုံဆွေးနွေးပြီးတဲ့နောက်အဲလိုတောင်းဆိုလိုက်တာပါ။ဒီချလိုလက်တဲ့ရာဇဝတ်ကြောင်းစုံစမ်းစစ်ဆေးမှုတစ်ခုလုပ်ဖို့နဲ့အဲဒီနောက်မှာပွင့်လင်းမြင်သာမှုရှိပြီးဗမ်မလိုက်တဲ့တရားစစ်ဆေးစီရင်မှုလုပ်ဖို့ဝန်ကြီးတွေကတောင်းဆိုပါတယ်။ယူကရိန်းလေကြောင်းလိုင်းကခီးသည်တင်လေရင်ဟာဇန်နဝါရီလ၈ရက်နေ့မှာတရူရန်မြို့တော်ဒေသကနေပြန်တက်သွားပြီးသိမ့်မကြခင်မှာပဲအီရန်ကပဲ့တင်းတုံးကြီးတွေနဲ့မှားယွင်းတိုက်ခတ်လိုက်တာကြောင့်လေရင်ပေါ်ပါလူ186ဦးလုံးသေဆုံးသွားပါတယ်။သေဆုံးသူတွေထဲမှာကနေဒါနိုင်ငံသား58ယောက်၊ဆွီဒင်နိုင်ငံသား18ယောက်ယူကရိန်းနိုင်ငံသား11ယောက်အာဖဂန်နိုင်ငံသား4ယောက်ပြည်တည်နိုင်ငံသား4ယောက်ပါပြီးကျန်တဲ့လူတွေကတော့အီရန်နိုင်ငံသားတွေဖြစ်ပါတယ
်တရုတ်နိုင်ငံမှာမျိုးမအမည်မသိဗိုင်းရပ်စ်ပိုးကြောင့်ဖြစ်ပွားခဲ့တဲ့ရောဂါမျိုးဂျပန်နိုင်ငံမှာလည်းဖြစ်ပွားခဲ့တယ်လို့ဂျပန်အာဏာပိုင်တွေကကြာသပတေးနေ့ကအတည်ပြုပြောကြားခဲ့ပါတယ်ဒီဗိုင်းရပ်စ်ဟာအသက်ရှူလမ်းကြောင်းဆိုင်ရာရောဂါဖြစ်တဲ့ SARS ရောဂါကိုဖြစ်ပွားစေတဲ့ဗိုင်းရပ်စ်ပိုးအနွယ်တဲကလည်းဖြစ်ပါတယ်ဂျပန်နိုင်ငံမှာအခုလို့တွေ့ရှိခဲ့မှုဟာတရုတ်နိုင်ငံပြင်ပမှာဖြစ်ပွားတာကိုဒုတိယအကြိမ်မြောက်တွေ့ရှိတာလည်းဖြစ်ပါတယ်ထိုင်းနိုင်ငံမှာလည်းအဲ့ဒီရောဂါဖြစ်ပွားခဲ့တာတွေ့ရှိခဲ့တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအရင်ကအတည်ပြုပြောကြားထားခဲ့ပါတယ်တရုတ်နိုင်ငံလေပိုင်းကဝူဟန်မြို့ကိုတွားရောက်ခဲ့တဲ့အမျိုးသားတူဂျပန်ကိုပြေရောက်ပြီး၄ရက်ကြာဇန်နဝါရီလ၁၀ရက်နေ့ကဆေးရုံတင်ကုသမှုခံယူခဲ့ရပါတယ်ဇက်တိုက်ဆိုသလိုဖျားနာနေခဲ့တယ်လို့လည်းသူကဆေးရုံကိုပြောခဲ့တာပါအဲ့ဒီလူနာမျိုးသားကိုစံတက်စစ်ဆေးချက်အရာသူဟာအဲ့ဒီဗိုင်းရပ်စ်အသစ်ကူးစက်ခံရတယ်လို့အတည်ပြုပြောနိုင်ခဲ့ပါတယ်ဘုဒ္ဓဦးနေ့မှာတော့လူနာဆေးရုံကပြန်လည်ဆင်းလာခဲ့ပြီဖြစ်ပါတယ်ဂျပန်အာဏာပိုင်တွေရဲ့သတင်းထုတ်ပြန်တွေ့ချိန်မှာတော့ဒါဟာဂျပန်နိုင်ငံအတွင်းဗိုင်းရပ်စ်စစ်ကြောင့်ရတဲ့ရောဂါကိုပထမဆုံးဖြစ်ပွားခဲ့တာလို့ပါရှိပါတယ်ခင်ဗျာ
နောက်ဆုံးရမြန်မာနိုင်ငံနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရဲမင်းထွန်းတို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍဒီမတိုင်ခင်မှာထိတ်တန့်ရောက်နိုင်ငံတကာသတင်းလွှာတပုတ်ကိုအရင်ဆုံးတင်ဆက်ချင်ပါတယ်သမ္မတဒေါ်နယ်ထရန့်အပေါ်တရားစွဲဆိုဖို့စွဲချက်ကိုအထက်လွှတ်တော်ကကြားသာပတင်းနေ့မှာတရားဝင်လက်ခံလိုက်ပြီဖြစ်တာကြောင့်ကြားနာစစ်ဆေးမှုတွေစတင်တော့မှာဖြစ်ပါတယ်အမေရိကန်သမိုင်းတစ်လျှောက်လက်ရှိသမ္မတတဦးကိုတရားစွဲဆိုတာ၃ချိန်မြောက်ပဲရှိသေးတဲ့တရားဝင်ကိုကြီးကြပ်မဲ့ပြည်ထောင်စုတရားရုံးချုပ်တရားသူကြီးချုပ်ဂျွန်ရောဘတ်စ်ကိုတိုင်စံချိန်ပြီးသွားပြီဖြစ်သလိုတရားသူကြီးတွေအဖြစ်ဆောင်ရွက်ရမယ်အထက်လွှတ်တော်အမတ်တွေကိုလည်းတရားသူကြီးချုပ်ကစံချိန်ပေးပြီးဖြစ်ပါတယ်ဒီအခြေအနေအပြည့်စုံကိုကိုကျော်ကျော်သိန်းကတင်ပြပါမယ်
လွန်ခဲ့တဲ့တစ်လနီးပါးမှာအောက်လွှတ်တော်ကတည်ပြုဆုံးဖြတ်ထားတဲ့သမ္မတထရမ့်အပေါ်စွဲချက်နှစ်ခုကိုအထက်လွှတ်တော်ကတရားဝင်တင်သွင်းလိုက်တာဖြစ်ပါတယ်အထက်လွှတ်တော်မှာကြာသပတေးနေ့ကလုပ်တဲ့အစီအစဉ်ဟာထူးထူးခြားခြားလှုပ်ဆောင်တာမဟုတ်ဘဲသမ္မတကိုတရားစစ်ဆေးရေးတတ်မှတ်ထားတဲ့လုံထုံးလုံနည်းတွေအတိုင်းပဲလှုပ်ဆောင်ခဲ့တာပါအထက်လွှတ်တော်တရားခွင်မှာတရားလူတွေဖြစ်လို့ဆောင်ကြမဲ့တရားဝင်ခေါ်အားဖြင့်မန်နေဂျာတွေဖြစ်တဲ့အောက်လွှတ်တော်အမတ်ခုနှစ်ဦးတည်းကခေါင်းဆောင်ဖြစ်သူအောက်လွှတ်တော်ထောက်လန်းရေးကော်မတီဥက္ကဋ္ဌအဒမ်ရှစ်ကသမရအပေါ်စွဲချက်နှစ်ခုကိုအထက်လွှတ်တော်မှတင်သွင်းပါတယ်ပထမစွဲချက်ကတော့အာဏာအလွဲသုံးစားမှုပ
ါ Donald J Trump has abused the powers of the presidency in that using the powers of his high office
President Trump ၏အမေရိကန်သမ္မတရွေးကောက်ပွဲမှာပြပဆိုရတစ်ခုဖြစ်တဲ့ Ukraine ဆိုရကဝင်ရောက်ဆွတ်ဖက်လှုပ်ဆောင်ဖို့ Donald Trump ဟာသူ့ရဲ့လုံးပိုင်ခွင့်အာဏာကိုအသုံးပြုပြောဆိုခဲ့ပြီးတော့သမရအာဏာကိုအလွဲသုံးစားလုပ်ခဲ့ပါတယ်
သမ္မတကိုတရားစွဲဆိုရေးစုံစမ်းစစ်ဆေးမှုကို2019ခုနှစ်စက်တင်ဘာလ24ရက်နေ့မှာအောက်လွှတ်တော်ကစတင်ခဲ့ပြီးဒီဇင်ဘာလ18ရက်နေ့မှာသမ္မတကိုတရားစွဲဆိုဖို့မဲခွဲဆုံးဖြတ်ခဲ့တာပါ။အဲဒီလိုစုံစမ်းစစ်ဆေးတဲ့ကာလအတွင်းအောက်လွှတ်တော်ကတောင်းဆိုတဲ့အထောက်အထားတွေကိုပေးဖို့အင်ဖြူတော်ကညှင်းဆန်ခဲ့တယ်လို့အင်ဖြူတော်တာဝန်ရှိသူတွေတဲကတက်တည်အဖြစ်လာရောက်ထွက်ဆိုဖို့စင့်ခေါ်သူတွေကိုစေလွှတ်ဖို့လည်းညှင်းခဲ့ပါတယ်။ဒီလိုရဟာလွှတ်တော်ရဲ့လုပ်ငန်းတွေကိုနှောက်ယှက်ဟန်တားတာဖြစ်တယ်ဆိုတဲ့စွဲချက်ကအောက်လွှတ်တော်ရဲ့ဒုတိယစွဲချက်ဖြစ်ပါတယ
်။ Donald J Trump has directed the unprecedented categorical and indiscriminate defiance of subpoena.
သမ္မတကိုတရားစွဲရေးလုံးပိုင်ခွင့်အာဏာရှိတဲ့အတိုင်းအောက်လွှတ်တော်ကစင့်ခေါ်ချက်တွေကိုအစင်လာမရှိချွင်းချက်မဲ့သုံးသပ်ပိုင်းခြားမှုမရှိဘဲအတူကြဖို့ Donald Trump ကညွှန်ကြားခဲ့ပါတယ်။သမ္မတ Trump ဟာအခြေခံဥပဒေကိုချိုးဖောက်ကျူးလွန်တဲ့လုပ်ရမျိုးနဲ့သမ္မတအာဏာကိုအလွဲသုံးစားလုပ်ခဲ့ပါတယ
်။ Adam Schiff ကစွဲချက်တွေကိုတင်သွင်းပြီးတဲ့နောက်ဝါရှင်တန်စံတော်ချိန်နေ့လည်၂နာရီကျော်မှာတရားသူကြီးချုပ်ဂျွန်ရောဘတ်စ်ကျန်းသစ္စာချိန်ဆိုပြီးတစ်ဆက်တည်းမှာပဲအထက်လွှတ်တော်အမတ်တရားကိုသူ့ရှေ့မှာကျန်းသစ္စာချိန်ဆိုစေပါတယ်အထက်လွှတ်တော်မှာတရားစစ်ဆေးတာကိုရှေ့သတင်းဘက်ဇန်နဝါရီလ22ရက်နေ့မှာစတင်မယ်လို့အထက်လွှတ်တော်ဥက္ကဋ္ဌရီပပ်ဘလီကန်လူများစုခေါင်းဆောင်မစ်ချ်မကွန်နယ်ကဒီသတင်းဘက်အစောပိုင်းမှာပြောထားပါတယ်ဒီတရားစစ်ဆေးမှုကာလတစ်လျှောက်တရားသူကြီးချုပ်ဂျွန်ရောဘတ်စ်ကတရားခွင်ကိုကြီးကြပ်သွားမှာဖြစ်ပြီးအထက်လွှတ်တော်အမတ်တွေအားလုံးတက်ရောက်ကြရမှာပါ တရားခွင်ဟာအ ਨੇ စုံသတင်းနှစ်ပတ်ကနေသုံးပတ်ကြာမယ်လို့အထက်လွတ်တော်အမတ်အတော်များများကပြောကြပါလေ။အခုလိုအထက်လွတ်တော်မှတရားဆွဲဆိုရေးလုပ်ငန်းစဉ်တွေစတင်လိုက်တဲ့ဒီနေ့ထဲမှာပဲအစိုးရလုပ်ငန်းများတာဝန်ခံမှုဆိုင်ရာယုံ GAO ကအစီရင်ခံစာတစ်ခုထုတ်ပြန်ပြီးလွတ်တော်ကအတည်ပြုထားတဲ့ယူကရိန်းကိုပေးဖို့စီရင်အကူအညီကိုဆိုင်းငံ့ထားတာဟာဖက်ဒရယ်ဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ပြောလိုက်ပါတယ်။ယူကရိန်းကိုပေးရမယ်စီရင်အကူအညီဒေါ်လာ300နီးပါးကိုသမ္မတကမပေးသေးပဲသူ့ရဲ့နိုင်ငံရေးတိုင်ပတ်တူဖြစ်သူဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့တားဖြစ်သူဟန်တာဘိုင်ဒန်တို့ကိုယူကရိန်းကစုံစမ်းစစ်ဆေးပေးဖို့အရင်တောင်းဆိုခဲ့တာပါ။ဒီကိစ္စဟာသမ္မတကိုတရားစွဲဆိုရေးအောက်လူတော်ရဲ့စုံစမ်းစစ်ဆေးမှုမှာအဓိကပါဝင်ခဲ့တဲ့ကိစ္စရပ်တစ်ခုဖြစ်ပါတယ်။အစိုးရရဲ့လူဆောင်ချက်တွေကိုစောင့်ကြည့်အကဲဖြတ်တဲ့တီးခြားလွတ်လပ်တဲ့ဖွဲ့စည်းတစ်ခုဖြစ်တဲ့ GAO ရဲ့အခုအစီရင်ခံစာပါကောက်ချက်ဟာသမ္မတထရမ့်ကိုတရားဆွဲဆိုစစ်ဆေးမှုအပေါ်ဘယ်လောက်အထိတည်ရောက်မှုရှိမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။အထက်လူတော်မှတရားစစ်ဆေးတဲ့အခါသမ္မတအင်ပီတော်ကထိတ်တန့်တာဝန်ရှိသူတွေလာရောက်ထပ်ဆိုဖို့ဒီမိုကရက်တွေကတောင်းဆိုထားပေမဲ့လူများစုပေါင်းဆောင်မစ်မကွန်နယ်ကဒီအချက်ကိုလက်မခံသေးတာကြောင့်အခုချိန်ထိပြေလည်မှုမရသေးပါဘူး။တရားစစ်ဆေးနေတဲ့ကာလအတွင်းမှာပဲတက်သေးတွေစင့်ခေါ်မယ်မစင့်ခေါ်ဘူးဆိုတာစဉ်းစားသုံးသပ်သွားမယ်လို့မစ္စတာမကွန်နယ်ကပြောထားပါတယ်။သမ္မတမှာအပြစ်ရှိတယ်။ယာရုကနေဖယ်ရှားရမယ်ဆိုတဲ့ဆုံးဖြတ်ချက်မျိုးအထက်လူတော်တရားစစ်ဆေးမှုကနေထွက်လာဖို့အတွက်အထက်လူတော်အမတ်တရားရဲက၃ပုံ၂ပုံရဲ့ထောက်ခံမှုလိုအပ်ပါတယ်။လက်ရှိအထက်လူတော်မှာ Republican အမတ်က53ယောက်ရှိပြီး Democrat အမတ်45ယောက်နဲ့ Democrat ဖက်ရင်းနဲ့တတိပုဂ္ဂလအမတ်က2ယောက်ရှိပါတယ်။သမ္မတကိုယာရုကဖယ်ရှားဖို့ဒီမိုကရက်နဲ့တတိပုဂ္ဂလအမတ်တွေအားလုံးကထောက်ခံတယ်ဆိုရင်တော့မှအမတ်အကြီးအကျယ်၃ပုံ၂ပုံဖြစ်တဲ့68မဲရဖို့ Republican အမတ်အယောက်20ထက်မနည်းရဲ့ထောက်ခံမှုရဖို့လိုပါတယ်။တရှိချင်းကြီးကတော့ဒီလိုထောက်ခံမယ်ဆိုတဲ့အလားအလာမျိုးပြောဆိုထားသူ Republican အမတ်တယောက်တည်းမှမရှိသေးပါဘူးခင်ဗျာ
။ဒါတော့သမ္မတ Donald Trump အပေါ်တရားဆွဲဆိုရေးကြိုးပမ်းနေတဲ့နောက်ဆုံးဖြစ်တည်မှုအခြေအနေကိုကိုကျော်ကျော်သိန်းပြောပြသွားတာပါအခုတော့သမ္မတရှီကျင်းပင်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးတင်ပြခြင်းပါလေနိုင်ငံတော်သမ္မတဦးဝင်းမြင့်ရဲ့ဖိကြားချက်အရမြန်မာနိုင်ငံကိုနှစ်ရက်ကြာလာရောက်မဲ့တရုတ်သမ္မတခီးစဉ်နဲ့ပတ်သက်လို့မြန်မာနိုင်ငံအတွင်းကသတင်းမီဒီယာတွေအနီးကပ်စောင့်ကြည့်နေကြသလိုအစိုးရအရာရှိတွေကလည်းအပြုသဘောဆောင်တဲ့အမြင်တွေနဲ့မျှော်လင့်ဆောင်စားနေပါလေဒီအကြောင်း CCTV သတင်းကိုအခြေခံပြီးကိုဇော်ဝင်းလှိုင်ပြောပြမှာပါ
မြန်မာနိုင်ငံကိုဇန်နဝါရီလ18ရက်ကနေ17ရက်နေ့အထိနှစ်ရက်ကြာလာရောက်မဲ့တရုတ်သမ္မတရှီကျင်းပင်ရဲ့ခီးစဉ်ကနေနိုင်ငံအကြဆက်ဆံရေးပိုပြီးတိုးတက်ညှင့်မလာစေမယ်ဆိုပြီးမြန်မာပြည်သူတွေကမျှော်လင့်ဆောင်စားနေကြပါတယ်။နှစ်ပေါင်းထောင်ချီကြာမြင့်သောဆွေမျိုးပေါက်ဖော်ချစ်ကြည်ရေးကိုဆက်လက်ပုံဖော်သွားမိဆန္ဒနာသင်များဆိုတဲ့ခေါင်းစဉ်နဲ့သမ္မတရှီကျင်းပင်ရေးသားထားတဲ့ဆောင်းပါးကိုလည်းမြန်မာနိုင်ငံကအစိုးရထုတ်သတင်းစာသုံးဆောင်မှရေးသားဖော်ပြထားပါတယ်။Global New Light of Myanmar သတင်းစာကယာယီအက်ဒီတာချုပ်ဦးအေးမင်းစိုးကတော့တရုတ်သမ္မတရဲ့ခီးစဉ်ကနေကောင်းမွန်တဲ့ရလဒ်တွေထွက်လာလိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်
။သူကလည်းဒီမိကုံးမှာလည်းပြောထားတာလဲဆိုတော့ဒီလိုမျိုးချမ်းသာကြော်ရတဲ့သူတွေအတွေ့အကြုံတွေတရုတ်ကလည်းပြန်တရုတ်ပြည်အနေနဲ့ပြန် share လုပ်ပေးမယ်ဆိုတဲ့အတွက်ဒါကျွန်တော်တို့အတွက်အများကြီးကိုကောင်းမွန်တဲ့ရလဒ်တွေရလာမယ်ကျွန်တော်ယုံကြည်ပါတယ်ဗျ။ဟိုအများကြီးအကျိုးပြုနိုင်မဲ့ဟာတွေအများကြီးပါလာမှာဆိုတော့ကျွန်တော်တို့ကတော့အပြည့်အဝယုံကြည်ပါတယ်ဟုတ်သူတဲ့သူ project တွေအများကြီးပါလာမှာ project တွေပါလာမယ်အလုပ်ပိုင်းတွေပါလာမယ်ဒီဟာနဲ့ပတ်သက်ပြီးတော့အခွင့်အလမ်းအစ်စ်တွေအများကြီးပါလာမှာ
မြန်မာနိုင်ငံကသတင်းမီဒီယာတွေကလည်းဒီခီးစဉ်ကိုအနိကဆောင့်ကြည့်နေကြတယ်လို့ Standard Times Daily သတင်းစာ Editor ဦးမင်းလွင်ဦးကလည်းပြောပါတယ
်အခုကဟိုတမရလာတဲ့ခီးစဉ်ပေါ်မှာဟိုအားလုံးကမျှော်လင့်နေရပေါ့ဘလို့ဟိုမျှော်လင့်တာကတော့ဟိုဒီဆွေမျိုးပေါ်ပေါ်ချစ်ကြည်ဟိုပို့ပြီးတော့ဟိုဆက်ဆံရေးပို့ပြီးကောင်းမွန်ပို့ပြီးတည်ဆောက်နိုင်မယ်လို့ထင်တယ်။ကျွန်တော်တို့လုံးလုံးကန်လို့ရမယ်အနေအထားတွေတော့ဒီပူးပေါင်းဆောင်ရွက်ဖို့အဲလိုတွန်းအားပေးမယ်လို့မျှော်လင့်ပါတယ်ကျွန်တော်ဘက်ကတော့ဟုတ်။အဲတော့ဒီတရုတ်ပြည်အကြောင်းနဲ့ပတ်သက်ပြီးတော့ဒီမြန်မာပြည်မီဒီယာတွေမှာလည်းရေးသားတာတွေလည်းဟိုနောက်ပိုင်းတော့ပိုများလာတယ
်။မြန်မာအစိုးရအရာရှိတွေကလည်းမြန်မာဟာတရုတ်ရဲ့မိတ်ဆွေကောင်းအင်းနီးချင်းနိုင်ငံဖြစ်တယ်လို့ပြောပါတယ်။နှစ်နိုင်ငံဆက်ဆံရေးဟာအပြန်အလှန်လေးစားမှုယုံကြည်မှုရိုင်းပင်းကူညီမှုတွေနဲ့တည်ဆောက်ထားတာဖြစ်တယ်လို့ပြည်ကြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးဖေမြင့်ကပြောပါတယ်။
ဟုတ်ကဲ့ဒီတကယ်စီးပွားရေးရာအင်မတန်မှတိုင်းပြည်အတွက်ကိုအကျိုးပြုမဲ့ထိရောက်မဲ့စနစ်တကိုတွေ့ရှိပြီးတော့အဲ့ဒါကိုအကောင့်ထဲပေါ်ပြီးတော့ကနှစ်ပေါင်း40ကာလတခြားမှာတဟုန်လို့အဲတိုးတက်တာကိုကျွန်တော်တို့မြင်ရတွေ့ရပါတယ်အဲလူမျိုးတွေအနေနဲ့ဆိုရင်မိတ်ဆွေများကြီးဝါချမ်းသာလို့ရှိရင်မုဒိတာပွားတယ်ဆိုတာရှိပါတယ်သူနီးသူဝန်တာတယ်ဆိုတော့ခံစားမှုပါအောင်မြင်သွားတယ်လေတိုးတက်သွားတယ်ဆိုတော့ကျွန်တော်တို့လေ့လာစရာတွေ
အများကြီးရှိပါတယ်။သာသနာရေးနဲ့အရင်ကျင်းမှုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးသူရဦးအောင်ကိုကလည်းနိုင်ငံပူးပေါင်းဆောင်ရွက်ခြင်းအဖြစ်တရုတ်တို့ရဲ့အောင်မြင်တဲ့အတွေ့အကြုံနဲ့သင်ခန်းစာတွေကိုမြန်မာနိုင်ငံကရနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။မြန်မာနိုင်ငံနဲ့တရုတ်နိုင်ငံတို့ဘော်ဒီပူးပေါင်းဆောင်ရွက်ခြင်းအဖြစ်ပေါ့။တရုတ်ပြည်သူတပ်နာနိုင်ငံကနေပေါင်း
20 ကျော်နေတင်ငန်းစာတွေကိုလည်းမြန်မာနိုင်ငံเนาะရယူနိုင်တယ်ဆိုတာလေသဘောပေါက်ပါတယ်။တရုတ်ပြည်နိုင်ငံရဲ့မြန်မာသားတဲ့ရင်းကြီးမှုနဲ့ဟိုလာအနုပညာပိုင်းဆရာတွေမှာလည်းပဲမြန်မာနိုင်ငံရယူနိုင်တယ်လို့ဒါခံယူပါတယ်။ပြည်သူတပ်နာနိုင်ငံနဲ့မြန်မာနိုင်ငံတို့ရမှာเนาะတိဆောက်ထားတဲ့ဟိုလေဆွေမျိုးပတ်ဖို့ချစ်ကြည်ရင်းနှီးမှုအပေါ်မှာနောက်ဆက်တက်ပြီးတော့မှာပေါ့လေမဟာဗ
ရရှိနေမယ်လို့ယုံကြည်ပါတယ်တော်လေးပါတယ်ဒါဟာရှီကျင်းဖြစ်အနေနဲ့သမရဖြစ်လာပြီးနောက်ပိုင်းမြန်မာနိုင်ငံကိုပထမဆုံးအကြိမ်လာရောက်တာဖြစ်တယ်လို့2020ခုနှစ်အတွင်းပထမဆုံးပြပခီးစဉ်လည်းဖြစ်ပါတယ်2009ခုနှစ်ဒီဇင်ဘာလတုန်းကတော့ဒုသမရအဖြစ်နဲ့မြန်မာနိုင်ငံကိုပထမဆုံးအကြိမ်ရောက်လာဘူးပါတယ်တရုတ်သမရရဲ့ခီးစဉ်အတွင်းနှစ်စုံဆယ်စီမံကိန်းရပ်ဆိုင်ရေးအပါအဝင်မြန်
ဒီနေ့ကျွန်တော်တို့ကလူမျိုးစုတွေနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းအဖွဲ့တွေကအိတ်ဖွင့်ပေးစာရေးသားပေးပို့ကြဖို့ပြင်ဆင်ထားကြပါတယ်ခင်ဗျာတရုတ်သမ္မတရှီကျင်းပင်ရဲ့မြန်မာပြည်ခီးစဉ်ပေါ်မျှော်လင့်တုံးသက်ချက်တွေကိုကိုယ်စော်ဝင်းလိုင်းတင်ပြခဲ့ပြီးဒါနဲ့တစ်ဆက်ထဲမှာနားဆင်ရမှာကစီးရင်မှုလျှော့ချရေးစံပြစီမံရေးတက်ကိုတရုတ်အစိုးရရဲ့အကူအညီနဲ့မြန်မာနိုင် Reagan saw by Mayo, Ludu won Samu a Pine Mava, two temu to show Sheila Rago, Didagani, Jozo Nijamare, D. John, A. B. the name the Bobo, Chicken B. Piobiajimare. The Osuya Siwa Gudan Winitanane, Yama Suya, Saipio Mumu Ye, Samya Winitanaye, Jele Pumu Uzi Tanaru, Buambi, Nibiro Dagonaga, Ejanta, Jirago. CMU Shocha Yi, Sanjasi Mangin, Pietu, Suya Kunine, Landada, Yi Miao, Sadin Yone, Ludu Pumu Yi Santa, Bawen, Yi Biwe Yi Sarago, Accounted Ponidawa, Ejanta Yua, Pumu Yi Dwellu Ade, Nibina Kunigo, Tioga, Taupan, Penivari, Tao Yi Dan Yalare Dre, Sejin Nayade, Lu, Ejanta Yuada, Umanguiga, Piovari.
Still, you the man who gets him hanging up, but Ojaga Yi.
တောင်းလို့လဲကောင်းတယ်တောင်းလို့လဲရတယ်ကျမ်းမာရင်လည်းညီညွတ်တယ်အဲ့တော့ကျွန်တော်တို့အိမ်တိုင်းရရောက်ကိုယ်လည်းရရှင်ကြီးခလုတ်ခလေးဖွင့်ပြီးတောင်းရတယ်လူတိုင်းတိုင်းလည်းပျော်ရွှင်မှုရှိရဲ့ဒီကြေးရွာမှာစေဘေးကနဲ့စာတင်ကြောင်းကိုအစ်စ်ပြန်လဲတိဆောက်ပေးရတယ်လို့ဒေသဖွံ့ဖြိုးရေးအတွက်ဝင်းမြူရေးနဲ့တီးပင်ဆိုင်ပြိုးရေးအတွက်ပါတရုတ်အစိုးရကကူညီနေတာပါတရုတ်နိုင်ငံရဲ ကျွန်တော်တို့အတန်းထဲမှာလည်းအေးဂျင့်နဲ့အနားယူနိုင်ပါတယ်။ဒါကြောင့်မလို့အများကြီးထောက်ကူပြပါတယ်။ဒီကြောင့်တော့ဒီဆောက်လုပ်ပေးတဲ့အတွက်ကျွန်တော်ကလည်းအရင်ပဲဝမ်းသာပါတယ်။အရင်လေးကြည့်ပေးတယ်ပါတယ်။အေးဂျင့်သားရွာဟာအခြားရွာပေါင်း၁၀ရွာကပြောင်းရွှေ့လာသူတွေနဲ့စုပေါင်းနေထိုင်နေတာဖြစ်ပါတယ်။အင်ဂျီပေါင်း၄၀၀လောက်ရှိပြီးအခုဆိုရင်လူဦးရေ၂,၀၀၀ကျင်ရှိပါတယ်။လူဦးရ Malay Surago, Tionanganga, Tawawa Mioza, Tong, Dinan Saibu, a tweet only, Wing up people, Layao Kunin, Pitello, Tio Nibina, Junjin, a quick Hongzao. She won Lia Biovari.
Tonga Tong for Chula, Joshua.
在自己发展的同时，那么同时呢，我。第二，那个啊，都在哪里啊？那，伢都印尼去，那个女的没骗那个女的，没没他吧？怎么路西个澳门个的对中那个维尼亚比起嘛嘞？第二，那个嘛，撇单个的，新业务要加以新门领域，来对家的印尼牛男母对中那个维尼亚比了，第二个棉麻布，这个过年便宜的，是吧？过第二个路的，第三只嘛嘞？第二个第二个便宜的过年的嘛？
第二年，接下来的大朋友也接那个，都要来了的。season 来把我们那叫，阿弟们不接这条路，这大概都肯定冲阿表话嘞。
ဒီယုတ်ပြေစာကိုမြော့တာမမြော့မန်းခဲ့ဦးသွားဖို့အောင်လေဘယ်တော့မှအိမ်မဲမဲဖူးတဲ့နေရာကိုရောက်ခဲ့တဲ့ကိုယ်အတွက်လည်းဘဝသူတာတွေအတွေ့အကြုံတွေညာရေးတွေ့တဲ့ဒီယုတ်ပြေကိုရောက်ခဲ့တဲ့အတွက်သူတို့နိုင်ငံမှာအားလုံးအဆင်ပြေတယ်အကြောင်းအစုအဖွဲ့နဲ့လှုပ်တာတွေအဆင်ပြေတယ်အကြောင်းရွာကြတော့လေညဝီတယ်ပြောပြတယ်2019နိုဝင်ဘာလနေပြီးတော့မှကျင်းပါတယ်ခြေလက်ဒေတာပုံပြရင်းနဲ
ဒီရွာရဲ့အောင်မြင်မှုတွေအတွက်ချီးမွမ်းခဲ့ကြပါတယ်ခင်ဗျာ VOA ရဲ့တောက်ကြာနေ့မနေ့ခင်းအစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာကရောရေဒီယိုနဲ့အင်တာနက်စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာအခုတခါတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့
မြန်မာပြည်ဆိုင်ရာအဲဒီတာအပေါ်နဲ့သတင်းဆောင်မတွေကိုမူရင်းအပေါ်မပြတ်မအီတန်စင်ကပြောပြမှာဖြစ်ပါတယ်တခြားနိုင်ငံတွေနဲ့မရှင်းနိုင်လောက်တဲ့မြန်မာနိုင်ငံပေါ်မှာတရားရဲ့လွှမ်းမိုးမှုဆွဲကောင်းစဉ်နဲ့
James Crabtree ရေးထားတဲ့ဆောင်းပါးကိုအေးရှားတော်နေကီတော့ကမှာဖတ်ရပါတယ်အမေရိကန်ဂျပန်အိန္ဒိယစတဲ့နိုင်ငံတွေနဲ့ရှင်မြန်မာနိုင်ငံပေါ်မှာတရားရဲ့လွှမ်းမိုးမှုကမရှင်းနိုင်လောက်အောင်ကြီးမားတာကိုထောက်ပြထားပါတယ်
BRI ကဘလန်စီမံကိန်းအတွက်မြန်မာကတရုတ်အတွက်ရေးပါသလိုအိန္ဒိယသမုဒ္ဒရာနယ်မှာတရုတ်က၆၂ဘုတ်အတွက် CMEC တရုတ်မြန်မာစီးပွားရေးစင်္ကြံဖောက်ဖို့ကတရုတ်ကလိုလားနေရဖြစ်ပါတယ်ဒီစီမံကိန်းတွေကလည်းမြန်မာနိုင်ငံအကျိုးများမယ်လို့ပြောနေပေမဲ့လက်တွေ့မှာတော့တရုတ်ရဲ့အကျွေးညွန်နဲ့မြန်မာနှင်းမှာကိုစိုးရိမ်ရတယ်လို့ထောက်ပြထားပါတယ် တရုတ်ဆောက်ပေးမဲ့ကြောက်ဖြူရေနဲ့စေကမ်းအတွက်ဒေါ်လာ6ဘီလီယံကုန်ကျပ်မယ်လို့အစားတော်ကပြောထားပေမဲ့နောက်ဆုံးမှာဒေါ်လာ1ဘီလီယံအထိလျှော့ပေးဖို့မြန်မာကညှိနှိုင်းနိုင်ခဲ့တယ်လို့ပဲအခုလည်းယူနန်ရန်ကုန်မြေထားလန်အတွက်ဒေါ်လာ6ဘီလီယံအစားလျှော့ပေးဖို့မြန်မာဘက်ကညှိနှိုင်းတယ်လို့အကြံပေးထားပါတယ် ပြည်ဆောင်ရေးကာတာစီမံကိန်းလိုမျိုးအငင်းပွားပွဲစီမံကိန်းတွေကိုတရုတ်ကတွန်းပြီးတော့လုပ်နေတာကြောင့်မြန်မာနိုင်ငံတွင်းမှာတရုတ်ကိုလူကြိုက်နေပေမဲ့မြန်မာကတရုတ်ပေါ်မှာများစွာမိခိုနေရသေးတာကိုထောက်ပြထားပါတယ်။ဟောင်ကောင်နဲ့ရှင်ကျန်းမှာတရုတ်ပြည်တွင်ပြည်ထနာတွေများနေပေမဲ့ရှီတောင်အာရှမှာတရုတ်ရဲ့နိုင်ငံသားရေးဝါဒနိုင်ငံသားရေးမူဝါဒပြန်ပွားဖို့နဲ့တရုတ်ရဲ့ဩဇာပို့ပြီးတော့လ
ကျူးပြန်ပြီးတော့ဖြစ်နေမယ်ဆိုတဲ့ခေါင်းစဉ်နဲ့မောင်စာနေရေးသားထားတဲ့ဆောင်းပါးကိုတော့ဝါရှင်တန်ပို့စ်.com မှာဖတ်ရပါတယ်။ရွှေရင်ကြရေးပေါ်မှာလူမျိုးတုံးတက်ပြတ်မှုကျူးလွန်နေတယ်ဆိုတဲ့ဆွဆွဲချက်ကိုနန်ဒလန်နိုင်ငံတဲ့ဟိတ်မြို့ကနိုင်ငံတကာတရားရုံး ICJ မှာတောရောက်ပြီးတော့ကာကွယ်ပြောဆိုခဲ့တဲ့ပေါ်မှာပြည်တွင်းကထောက်ခံမှုတွေတိုးပွားလာပြီးတော့မွတ်စလင်စံကြီးရဲ့အမျိုးသားရေးစိတ်ဓာတ်တွေလည်းတိုးပွားလာတာကိုထောက်ပြထားပါတယ်။ တမိုင်းဆက်ဆက်မြန်မာဖူးချုပ်တွင်နဲ့နိုင်ငံရေးသမားတွေလိုပဲဒေါက်ဆန်းစုကြည်ကအစီအစီကနေပြန်လာတဲ့နောက်ပိုင်းပြည်သူတွေကိုပြောရမင်းကုန်းထဲမှာအမျိုးသားရေးစိတ်တဲ့အခြေခံပြီးတော့စုစည်းညီလာဖို့တိုက်တွန်းပြောဆိုသွားတာကိုထောက်ပြထားပါတယ်။မြန်မာနိုင်ငံကနေထွက်ပြေးကြတဲ့ရွှေရင်သားတွေနေရပြလာနိုင်ရေးအတွက်ပတ်ဝန်းကျင်ကိုလည်းဒေါက်ဆန်းစုကြည်အစိုးရကမဖန်တီးပေးနိုင်ဘူးလို့ဆောင်းပါးရ
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ဒီဝေမြန်မာပိုင်းရဲ့အတန်းလွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနေနဲ့ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။VOA ရဲ့တောက်ကြနေမနေ့ကင်းအစီအစဉ်တွေကိုမနေ့9နာရီအထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းမီတာ32 40 48အပြင်လိုင်းလက်မီတာ190ကပါတိုးချက်ထုတ်လွှင့်သွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကျမ်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်သလိုတိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
စစ်တာကညဦးဘက်မှာခေါ်လာတာဗျ။ EEE တွေကလည်းပြောတာပဲ။ဇာသားတွေတိတယ်လေ။ခေရောက်တော့ပြုံးဦးလေးဆိုရောက်လာပြီးတော့တနက်တည်းပါနေနဲ့။အဲ့တော့ခေါ်သွားတော့
ဒီဒေသခံတွေဘလို့ပျောက်ဆုံးသွားသလဲဆိုတဲ့ထူးခြားဖြစ်စဉ်နဲ့ပတ်သက်ပြီးတိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါအပြည့်အစုံကိုနားဆင်ရမှာဖြစ်ပါတယ်။အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ပါ။မြန်မာသဘာဝတန်ခွေကိုငွေရင်းနဲ့အတတ်ပညာအားကောင်းတဲ့နိုင်ငံခြားကုမ္ပဏီတွေကထုတ်ယူရောင်းချနေပါတယ်။အစုရှယ်ယာပိုင်တဲ့မြန်မာအစိုးရကလည်းအခကြေးငွေရပါတယ်။ပြည်တွင်းအတွက်တန်ခွေကိုနိုင်ငံခြားရောင်းချပြီးနိုင်ငံခြားကတန်ခွေရေကိုဝယ်ယူရမယ့်အစီအစဉ်အကြောင်းဦးအောင်ခင်ကရေးသားတင်ပြထားပါတယ
်လောကရဲ့ဇန်နဝါရီ2018ခုနှစ်ဇန်နဝါရီလမှာသဘာဝတန်ခွေ3မဲ့ရက်စစ်ဓာအပိစက်ယုံ4ယုံစောက်ဖို့စီစဉ်နေကြောင်းအစိုးရကကြေညာပါတယ်တရင်းနိုင်တိုင်းကကံပေါက်ဧရာဝတီတိုင်းကမီးလောင်ကြိုက်ရန်ကုန်ကအလုံးမြုပ်နေတဲ့ရခိုင်ပြည်နယ်ကြောက်ဖြူမှာမေဂါဝတ်အများကြီးထုတ်နိုင်မဲ့လက်စစ်ဓာတ်ဆက်ယုံတွေတိဆောက်ပြီးမဟာဓာတ်အားလိုင်းကိုအားဖြည့်ဖို့ရည်ရွယ်ပါလေတဲ့အဲ့ဒီတဲကဆက်ယုံ3ယုံအတွက်လိုအပ်တဲ့ဓာတ်ငွေကိုနိုင်ငံကြီးကတင်သွင်းမယ်လို့ဆိုပါတယ်ဒါပေမဲ့နှစ်နှစ်သာကြာလာတဲ့လုပ်ငန်းစတာမတွေ့ရဘူးလို့မီဒီယာတွေမှာရေးကြပါတယ်မြမကားတော်မှာနိုင်ငံခြားကုမ္ပဏီတွေတွေ့ရှိတဲ့သဘာဝဓာတ်ငွေကိုနိုင်ငံခြားကုမ္ပဏီကပဲထိုင်းနဲ့တရုတ်ကိုရောင်းချနေပါတယ်ပမာအစိုးရကိုနှစ်စဉ်ဒေါ်လာတန်း3000လောက်ပေးပါတယ်။ဒါကြောင့်ဒီဘက်မှာတန်းငွေလိုတလောက်မရနိုင်ပါဘူး။ဒေါ်လာတန်းပေါင်းထောင်ချီပြီးရင်းနှီးမြှုပ်နှံထားတဲ့နိုင်ငံခြားကုမ္ပဏီတွေဟာသူတို့လိုချင်တဲ့ဈေးရမှာသာသူတို့ထုတ်ပြတဲ့တန်းငွေကိုရောင်းပါတယ်။သဘောတူကြအရာတန်းငွေတင်ပို့ပေးတာမို့ထိုင်းနဲ့တရုတ်ကိုလျှော့ရောင်းလို့မရပါဘူး။ပြည်တွင်းသုံးအတွက်တန်းငွေလိုချင်ရင်ကိုရောင်းတဲ့တန်းငွေကိုပြန်ဝေရပါလိမ့်မယ်
ဒါလည်းအပြောလွယ်သလောက်လက်တွေ့လောက်ရတာခက်ခဲပါတယ်တရုတ်နဲ့ထိုင်းကသဘောတူဖို့လည်းလိုအပ်ပါတယ်ဒါကြောင့်ဓာတ်ငွေ3လျှက်စစ်ဒါအပိစက်ယုံကြီးတွေအတွက်ဓာတ်ငွေရေကိုနိုင်ငံခြားကတင်သွင်းမယ်လို့မြန်မာအစိုးရက2018မှာကြေညာပါတယ်တဘာဝဓာတ်ငွေကို centigrade -160 အထိအေးခံလိုက်ရင်အရေးဖြစ်သွားပြီးအစပေါင်း600ကျုံသွားတာကြောင့်တည်ယူပို့ဆောင်ရတာလွယ်ကူသွားပါတယ်။ဒါကြောင့်သဘာဝတန်ငွေကိုအရေးအဖြစ်အသွင်ပြောင်းပြီးရောင်းဝယ်တဲ့လုပ်ငန်းခေစားလာပါတယ်။တန်ငွေထုတ်ယူရတာနဲ့အရေးအဖြစ်အသွင်ပြောင်းတဲ့အတတ်ပညာမြန်မာနိုင်ငံမှာမရှိသေးပါဘူး။ရှင်းရှင်းပြောရရင်တော့သဘာဝတန်ငွေကိစ္စမှာနိုင်ငံခြားကုမ္ပဏီမရှိရင်ဘာမှဖြစ်လာမှာမဟုတ်တာသိကြပါတယ
်။ကမ်ပေါက်မှာမီဂါဝတ်600ကျော်ရှိတဲ့တန်ငွေတုံဓာတ်အားပေးဆက်ယုံတည်ဆောက်ဖို့ပြင်သစ်တူတန်နဲ့ဂျာမန်စီမံကုမ္ပဏီတို့ကသဘောတူထားပါတယ်။ရေချောင်းကတည်ဆောင်လာတဲ့ဓာတ်ငွေရေကိုကန်းစက်ကဓာတ်ငွေပြောင်းစေ floating storage regasification unit မှာတူလောင်ပြီးဓာတ်ငွေအဖြစ်ပြန်ပြောင်းပြီးတော့မှကုန်းပေါ်ကဓာတ်အားပေးဆက်ကိုပိုင်လိုင်းကနေပို့ပြီးမှဖြစ်ပါတယ်။ဒီနည်းကိုပသိမ်မြို့နယ်ပင်လယ်ကမ်းခြေကမီးလောင်ကြိုင်နဲ့ရန်ကုန်ကအလုံးဓာတ်အားပေးဆက်တွေမှာသုံးပါလိမ့်မယ်။ကြောက်ဖြူဓာတ်အားပေးဆက်ယူမှသာသဘာဝတန်ငွေကိုတိုက်ရိုက်သုံးနိုင်မှာဖြစ်ပါတယ်။မြန်မာပြည်အတွက်သဘာဝတန်ငွေ85ရာခိုင်နှုန်းကိုထိုင်းနဲ့တရုတ်ကိုတင်ပို့နေပြီးမကြာမီတန်ငွေအထွက်နှုန်းကျဆင်းလာလိမ့်မယ်လို့ကမှန်းထားပါတယ်
။ဒါကြောင့်ကံပေါက်မီးလောင်ကြိုင်နဲ့အလုံကတန်ငွေ3ဓာအပိစက်ယုံ3လုံးအတွက်တန်ငွေရေကိုနိုင်ငံခြားကတင်သွင်းဖို့စီမံတာဖြစ်ပါတယ်။သဘာဝတန်ငွေထွက်ပေမဲ့ပိုက်လိုင်းစနစ်မကောင်းတဲ့အတွက်တန်ငွေကိုအပြည့်အဝအသုံးပြုနိုင်ဖို့ခက်ခဲပါတယ်။ပိုင်လိုင်းပြုပြင်တာကတည်းကဒေါ်လာတန်း80လောက်ကုန်နိုင်တယ်လို့ကိုဘာယာရှိတီးဖြတ်တဲ့ dangwe siman gain sa ran ma khan man tha ba de da jaw dangwe yi we yu tin twin bi tou ne ni be chan do de lo so ba de nang nya company ti sao de da a pe sat ga thau lut de hlet sit da a go ta man pi du ga ma we yu nai ba bu da jaw aso ya ga we yu bi pi du go shor sei ne phyan myu ba de nyama aso ya ha hnit sin chan gwe billion 600 jaw a shong paw ni ba de
Dajang, yes, Dagago, Tanya Tanji, Mayana, Yishi, Sele, Shintan Namu, Kekevade, Bilangjang, the Apesi Mangangu, Tioko, the Nakune, Supreme Group Dora, accounted for the Votu Tavale, Bilangjang, the A Lango, Patema, Amuda, the A Lime, Chase, the Young Muzo, Langtaya, Ati, the Apime, season Chipare. Yes, the A Tolu Ye to the Wawa Damu. Pomo Tungswe Lara Tuyabade, Tungswe Dangwe Pamanaye, Konsenga Yagailonga, Yasi at Pini Bade. Nima Yasin is swine with Itanaga, Tongkan Larajao, Asian Tutitana Tanaga, Yoshihazu Kubayashi Tipiate, Nima the Bawa Dangwe Siman Gengu, Machamiga Topian Tabade. Nima Pima the Bawa Dangwe Tweme, Chiga Saune, Atapina, Ane Rajao. Dangwe wu kong ong atong mapiu nai mei pi ni wade. Dangwe tungswe muka do miyabya la wu da si wade. Dangwe me, dangwe ne dangwe yi ha kwe bia da jiao. Dangwe yi ati pinya atat pinya gu, juan chen bu lu jiao, asien tutitana sada ma, tungta tabare kanya.
Uong kinye, nyama yi tungta che bi kurika ro jama yi gana pi bare, jidwa ma ro, Ye dwe piware kensa yoga song shambu a pine nickel. Go mutin second ma, genero di la me, seninya, daily line season ma, bari sunumule tiaomba.
Rashin Yashin, the bonus day Nivama, but Tamazo, okay, do some rash, she can be in the morning season ha, seninima, song samava. Doing a yes, see why you have your ma. ညီမနိုင်ငံဟာတစိမ့်တစ်ပိုင်းဖြစ်ပါဝင်နေတယ်လို့ညီမနိုင်ငံအနေနဲ့လည်းနိုင်ငံရေးတက်မှန်ရေးအရတရုတ်နိုင်ငံကိုအားကိုးစရာတွေရှိနေချိန်မှာရောက်လာတဲ့အခုခီးစဉ်ကဘယ်သူအတွက်ပိုအကျိုးရှိပါလဲ။နိုင်ငံသားပြန်လည်လိုအပ်ချက်တွေမှာဘယ်သူကပိုများနေတယ်လဲဆိုတာတွေကိုစနေနေ့ညတိုင်းရိုက်လိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA email@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမက်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။
สนีนี้ญาติได้ย้ายดีไลฟ์ซีซั่นก็สู้ๆไปเลยครับคือเราอุ้มเมนซวยนวยตินเสร็จได้ดีจ้ํามาอีกกันน่ะกูน้าสินน่ะมาพี่ครับโอเคเกษาทุกๆเสี่ยวจีอุซอครับเนี่ยเกษาด้วยเยซวยปิ่เนี่ยต้องชะหมู่จาอยู่ปิ่เนี่ยตะบักก็เราเจอกันเนี่ยมา
อธิกอาจารย์ทุกเสร็จที่กินซาเนี่ยปัดตะเดกันน่ะบ้องสงฆ์ก็เสียปัญญาရှင်เนี่ยเลิกได้บ่เสียเนาะสุป้องပြီးတော့ကုသပေးရဲ့စနစ်ရှိဖို့အဓိကပြောခဲ့ပါဆရာဒီတစ်ခါတော့ဆရာရေးချက်နဲ့အရေးကြီးတာတွေကိုဆက်ပြောမှာမို့နောက်အရေးကြီးတဲ့ချက်ကိုစပြီးတော့ရှင်းပြပေးပါလားပြီးပဲရှင်းရသိပ်အရေးကြီးတယ်ကျွန်တော်နိုင်ငံကရီဆိုးလစ်မစ်တက်နိုင်ငံဆိုတော့ဒီပြီးပဲရှင်းမှာဘာတွေလုပ်နိုင်လဲဆို
ဒီကိစ္စရောဖြစ်တဲ့အကြောင်းကြီးတိုင်းဆောက်ရှင်ရလိုင်းနဲ့ရှေ့ဆိုင်ရလိုင်းတို့ကကာကွယ်နိုင်တဲ့အခြေအနေလေးနဲ့ကအားလိုက်ဒီပရက်ရှင်ဆောရောဒီလိုရှင်ခွဲလာနေတယ်ခွဲဝင်နေလိမ့်မယ်အများကြီးပါလို့ရှိတယ်။ဟုတ်ကဲ့ဆရာကြီး။နောက်ထပ်ရာဒီအရေးကြီးတဲ့အချက်ကျွန်တော်ဒီမှာဆင်းရဲအတိအကျရှိရတယ်။ဒုနာအခြေအနေဘယ်လိုရှိလဲဖြစ်နေတယ်နော်ဘယ်လိုကုသရလဲဒေတာနဲ့မှတ patient outcome တွေတော့ဥစားပေးတယ်အဲဒီ outcome data တွေကျွန်တော်တို့ရှိဖို့ယူကြည့်တယ် and cancer registry ရှိဖို့လိုတယ်ဟောဒီမှာတော့ဆိုရင်2000 general စာနေပြီ maybe တော့မတစ်ခုစာနေတယ်ရန်ကုန်မှာတစ်ခုစာနေအဲ့ဒါတွေတော့တော်ပြီးတော့ခီးရောက်လိမ့်
ဟုတ်ကဲ့ဆရာကြီးအဲ့တော့နောက်ထပ်ရော
နောက်တစ်ခုကဒီ multi disciplinary မှာဘယ်လိုပါမယ်ဆိုတော့နောက်ပိုင်းယူကြည့်တာ patient centric approach ဆိုပြီးတော့ဒီနာရဲ့ဖယ်လူတွေဒီနာရဲ့ needs တွေဒီနာ preference ဥစားပေးလို့ဆင်လာနောက်ဆုံးဖြစ်နေလို့ရှိရင်လူနာတို့မဟုတ်လူနာတို့အဆုံးဖြတ်ပေးနိုင်တဲ့မိသားစုဝင်တွေကိုကျွန်တော်တို့ NDD ဆိုတဲ့ treatment ကိုဘယ်လိုကုရပြပေးမယ်လို့ဆုံးဖြတ်တဲ့အဖွဲ့အစည်းမှာသူတို့ကပေးပြီးတော့ပါလာတဲ့အကြောင်းဆုံးပဲအဲဒါဒီပါဝင်နိုင်ကြတော့ဘာလို့ပေးရမလဲဆိုတော့ access to information ဆိုတော့ patient တွေကသူရောဂါနဲ့ပတ်သက်လို့ secret အကောင့်ရှိရမယ်အဲ့တော့နေတော့လူနာနေတော့ပါသေးတယ်ငါပြောတာနားတောင်ဆိုရဲအဲ့လိုမျိုးဟာလေမလုပ်ရဘူးဆရာတော်
ဟုတ်ကဲ့နောက်တစ်ခုကဆရာကြီ
း
လူနာတွေစိတ်တက်ကြမှာဆိုလို့ပေးမသိတာလဲရှိတယ်လို့ကြားပါတယ်ဆရာကင်ဆာဖြစ်နေလို့ရှိရင်လေ
အဲ့ဒါလည်းပြန်မလို့ဒီတာကိုပညာတက်တက်ရှိတယ် bad news breaking ဆိုပြီး
ဒီသတင်းစုကိုလူနာနားခံသာအောင်ပေါ့နော်ဘယ်လိုဖွင့်ပြောမလဲဆိုတဲ့နေ့လမ်းပေါ့
မှန်တယ်အဲ့ဒီတော့ဒါကို step by step ပြသစုရင်ပြောရမယ်လူနာလည်းတရှိမရှိပြောရမယ်တခါလေပေါ်မှာပြီးတော့နောက်ဆုံးလူရောကိုယ်တိုင်မသိသိပြန်မိသားစုတွေပဲတည်ပြီးတော့နောက်ဆုံးအချိန်ထိရောက်သွားရရှိတယ်။ဒီတော့လည်းဒီနာတော်တော်များများမှာသူတို့ကသူတို့ဝန်မခံတော့လည်းဒီနာခေါ်ရကျန်းစားဆိုတာလက်မခံဘူး။သူပြောရတယ်မပြရဘူး။အဲ့ခါကျတော့ကျွန်တော်မပြောဘူးတိုက်ပြီ။သူတော့တေးရှင်းတာသူတို့သိတယ်။အဲ့လိုမျိုးရအများကြီးရှိတယ်။အဲ့တော့သူတို့တရားချင်းပြောနေတော့လိုတဲ့လမ်းကြောင်းမှာဖြည်းဖြည်းခေါ်လိုက်သူကအဲကျွန်တော်နောက်ကိုလိုက်ရတာကျွန်တော်လုပ်ပြီးတဲ့နဲ့ဟာတူတူအများကြီးလုပ်တင်နိုင်တော့
ဟုတ်ကဲ့ဆရာအဲ့တော့ခုနဆရာပြောဖို့လုပ်တဲ့ဒီလူနာဘက်ကသဘောတူချက်ယူဖို့ကိစ္စကော
ကျွန်တော်လူနာကြီးက consent ယူတဲ့ခါမှာလေလူနာကိုယ်တိုင်ပြင်နိုင်ပြီမပြင်နိုင်လို့ရှင် legally သူ့ကို consent ပြင်နိုင်လို့ပြလို့ရတာပေါ့အဲ့ဒီသဘောတူရဲ့ဆိုတဲ့ကိစ္စကပြောလို့သာလို့တကယ်တော့လက်တွေ့လုပ်နေတယ်တော်တော်လေးကိုပေါင်းတယ်အဲ့တော့ကင်ဆာရောဂါတွေအများစုက၆ရာမြောက်ဖြစ်တယ်အခုကောမဲ့ဖြစ်တယ်သူကနေရမဆိုဘူးမီးရခေါ်လို့နှမ်းဆွဲလာတယ်အဲ့တော့ဆရာဝန်ကဟိုမှာပြီးကြတယ်ပြောတယ်မင်းကြောက်ရှင်တက္ကသိုလ်ဘလောက်ဘလောက်ရှာလာခဲ့လို့အဲလူနာအဲ့လောက်ပဲချင်ပြီးတော့ပျောက်မယ်ဆိုတော့တက္ကသိုလ်ရရောင်းချရတော့လာအဲ့တော့သူရောက်လာချင်တယ်သူတေချာမသိဘူးဘယ်တိုင်းကြာပြီးပျောက်နေလဲပထမကိုယ်လို့ရှင်ကြိုးရှိမရှိအဲ့တော့ကျွန်တော်စိတ်ရှိရှင်ရှင်းပြရယောဂအဆင့်ဘလောက်ရှိပျောက်နေပြီဘလောက်ရှိလဲအဲ့တော့သူယောဂရဲ့အကြောင်းကိုသူနားမလည်နိုင်တော့အသေးလေးရှင်းပြပြီးတော့သူကကောင်းဆက်လို့ပြရတယ်ဘုံမပြီးမှတော့မဟုတ်ဘူးဒီနာမဲ့လုံးပေးပြီးတော့အဲဒါဆောက်ပြန်များဖြစ်ရလို့မဲ့လုံးပေးလို့ရှိရင်အနောက်ကိုကောက်ကောက်ပေါင်လိုက်တာပဲဒါကလည်းရန်ကုန်တွေကြည့်ပြရတော့ပေါ့ရန်ကုန်တွေကရန်တော့ကြီးအများကအမှတ်ခံရပြည်တယ်ကျွန်တော်ကတော့အကျိုးနဲ့ကြောင်းနဲ့ရှင်းပြရချင်ပြီးတော့ဒီတော့မှကုသချက်ကအကျိုးရှိတယ်သူတို့တုံးချရတဲ့ပတ်စံကဒါကလည်းပတ်စံတွေအများကြီးတုံးချပြီးတော့ကျန်တဲ့တွေမွေးကြလူနာလည်းပြည်ဒီလိုဖြစ်နေမဖြစ်အောင်ကျွန်တော်တော်တော်လေးသတိထား
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာဒီစူပောင်းကုသတဲ့နေရာမှာဒီကန်ဆာလူနာတွေမှာဖြစ်လေရှိတဲ့ဒီနာကျင်မှုပြင်းပြင်းထန်ထန်ခံရတာပေါ့ဆရာနော်အဲ့ဒါနဲ့ပတ်သက်လို့ရော
အဲ့ဒါအမှလူနာကပြတ်လို့မရတော့ဘူးသူတို့ညာဒေတော့လည်းမသေးရင်ချေခံစားနေရတယ် physical pain ရှိတယ်လို့မျိုးလိုပိတ်နေနေရရှိတယ်ဒါတော့ဒီနေရာမှာလည်းသူ့ရဲ့သက်သာအောင်ကြီးနေတယ်ကိုရတယ်အဲ့ဒါရေးကြီးတော့တော့ OPS ဆိုဒါရင်းပတ်သက်တဲ့ဆေးဝါးပေါ့ဒီနာကောဒီခေဒီဆေးဝါးတွေအပြည့်ဝရပေါ့လုံးလုံးရပေါ့ကြီးကျွန်တော်နိုင်ငံချင်းရလည်းရနိုင်တယ်ဘုဆိုရှင်ဘီဂျန်ထုတ်နေပြီဆေးရုံတွေတော်တော်များများပြီးနေတယ်အဲ့မှာကီးဘုတ်နဲ့လို့ဘယ်ရှိပါလဲဆိုတော့ government ရှိပါလ
ားဟုတ်ကဲ့ဆက်နောက်ထပ်ရောဆရာရေးချင်တာ
privacy confidentiality dignity လူနာကိုကင်ဆာယောဂါတစ်ခုနဲ့မဆက်ဆံမနဲ့တိုင်းပြည်ကချင်းချင်းလူချင်းချင်းကိုရင်းစားရတဲ့ privacy ဆက်ဆံနိုင်ရမယ်နောက်တို့ကလည်း information တွေမကောက်ဘူးတို့ medical record ကြည့်ဟာတို
့ရေးမှတ်တမ်းနေပါဆရာနော်
တော်တော်များများက record ကိုမသိဘူးNow, you are non-discrimination. Race, sex, religion, no
question.
Okay, the new father, no? No question. 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 No question.ဒါကကင်ဆာမှာ international trial ပါတယ်။အဲ့ဒီဟာတော့မဆိုးဘူး။ဒီတစ်ခုပဲရှိသေးတယ်။ဒီပြင်ကျွန်တော်ဒီမှာအဲ့ဒီ international research ဒီမှာပါနေတဲ့ research facility ကြောင့်ဒီလိုရှိသေးတယ်။နောက်ကင်ဆာရောပျက်သွားတဲ့အများကြီးရှိတယ်။အဲ့ဒါပျက်သွားတဲ့ဒီမှာဒီမှာလည်း financial hardship ပါကြံပြီးအဲ့ဒါကြောင့် survivorship care ဆိုတဲ့ plan နဲ့ရှိရတယ်။အဲ့တော့နောက်တစ်ခုက insurance system ကြောင့်လည်းလုံးဝမရှိသေးဘူး။
ဆက်မကြီးအမှားကြံပါဆရာနော်။
ဟုတ်လို့မလို့ တမန်ရဲ့တပ်တွေ insurance ဆိုတာလုပ်ပေးရမယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအပီခုတခါတော့တိုင်းရင်သတင်းလှကိုနားဆင်ရမှာဖြစ်ပါတယ်။ထိုင်းအခြေစိုက်ဖီဘာဝိုင်းတော်သားတွေကစူးစီးတင်ဆက်ထားတာပါ။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်တည်လွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်လွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မင်းမြာမြို့နယ်ကကျေးရွာအုပ်ချုပ်ရေးမှုတပ်ဖြတ်ခံရမှုကိုစုံစမ်းဖော်ထုတ်ပေးဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့နိုင်ငံခေါင်းဆောင်တွေကိုလက်မှတ်ရေးထိုးတောင်းဆိုခဲ့ပါတယ်။နေဆက်ဒေသတည်ငြိမ်အေးချမ်းမှုတွေကိုအလေးထားဆောင်ရွက်ဖို့ကချင်လွတ်လပ်ရေးအဖွဲ့ KNO နဲ့တရုတ်အထူးကိုယ်စားလှယ်တို့တွဲဆောင်ဆွေးနွေးခဲ့ကြတဲ့ဆိုတာနဲ့ချင်းပြည်နယ်ပလဝါမြို့နယ်မှာတောင်းဆရာတအူးနဲ့အရက်သား2ဦးတို့တည်ဆုံခဲ့တဲ့အခြေအနေအကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မင်းပြားမြို့နယ်စိတ်တရကျေးရွာအုပ်ချုပ်ရေးမှူးဦးညာသိန်းတပ်ဖြတ်ခံရမှုကိုစုံစမ်းဖော်ထုတ်ပေးဖို့အတွက်ကျေးရွာအုပ်ချုပ်ရေးမှူး68ဦးကလက်မှတ်ရေးထိုးပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ပါဝင်နိုင်ငံခေါင်းဆောင်တွေကိုမကြသေးမီကစာရေးတောင်းဆိုလိုက်ပါတယ်အဲ့ဒီတောင်းဆိုစာမှာစိတ်တရကျေးရွာအုပ်ချုပ်ရေးမှူးဦးညာသိန်းမတရားတပ်ဖြတ်ခံရတာကိုဖော်ထုတ်အရေးယူပေးဖို့ကျေးရွာအုပ်ချုပ်ရေးမှူးတွေဥပဒေချိုးဖောက်ရင်ဥပဒေနဲ့အညီအရေးယူပေးဖို့မတရားတပ်ဖြတ်တာတွေမလုပ်ဖို့တောင်းဆိုထားပြီးလိုက်လျောမှုမရှိရင်နှုတ်ထွက်ဖို့တောင်းဆိုထားတယ်လို့ကျေးရွာအုပ်ချုပ်ရေးမှူးတဦးကပြောပါတယ်2019ခုနှစ်ဒီဇင်ဘာလ17ရက်နေ့ကအစိုးရစစ်ကြောင်းတစ်ခုကစိတ်တရကျေးရွာကိုတနတ်ပစ်ဖောက်ဝင်ရောက်လာပြီးဥညာန်သိန်းကိုတနတ်တင်နဲ့ရိုက်နှက်ပစ်တက်ခဲ့တယ်လို့တော်ဖြူမတ်ချီဆိုသူမှလည်းကြည်စံထိမှန်တည်ဆုံးခဲ့ပါတယ်။ကြောက်မော်ကြီးရွာကရာအိမ်မှုဥကျော်အေးမောင်ကိုလည်းအစိုးရစစ်ကြောင်းကဖမ်းဆီးသွားပြီးလမ်းခွလတ်မှာတပ်ဖြတ်ခံရတယ်လို့စနီးဖြစ်သူကပြောပါတယ်။မြန်မာအစိုးရစစ်တပ်ဘက်ကတော့ဥကျော်အေးမောင်နဲ့ဥညာန်သိန်းတို့ရှိတဲ့နေရာကပြစ်ခတ်တဲ့အတွက်ပြန်လည်ပြစ်ခတ်ရတာဖြစ်တယ်လို့သတင်းထုတ်ပြန်ထားပါတယ်။
အစိုးရနဲ့နိုင်ငံရေးတွေ့ဆုံဆွေးနွေးမှုတွေကိုများများပြုလုပ်ပေးဖို့နဲ့နယ်စပ်ဒေသတည်ငြိမ်အေးချမ်းမှုတွေအလေးထားဆောင်ရွက်ဖို့ကချင်လွတ်လပ်ရေးဖွဲ့ KIO နဲ့တရုတ်ထူးကုစလေတို့ဇန်နဝါရီလ10ရက်နေ့ကလိုင်စာဘူဇာနာချုပ်မှာတွေ့ဆုံဆွေးနွေးခဲ့တယ်လို့ KIO KIA ဘက်ကပြောပါတယ်။ KIO နဲ့တရုတ်ပြည်သူ့သမ္မတနိုင်ငံနိုင်ငံခြားရေးဝန်ကြီးဌာနအာရှရေးရာထူးကုစလေမစ္စတာဆွန်ကော့ချန်တို့လိုင်စာဌာနချုပ်မှာတွေ့ဆုံဆွေးနွေးခဲ့စဉ်တွင်ပြည်တွင်းညီညွတ်ရေးအောင်မြင်မှုကိုမျှော်လင့်တဲ့အကြောင်းမစ္စတာဆွန်ကော့ချန်ပြောဆိုခဲ့တယ်လို့ KIA သတင်းနဲ့ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကပြောပါရယ်
ထိုင်းမြန်မာနယ်စပ်ဖျားသုံးစုဒေတာမွန်ပြတိပါတီတက်တီနီယာတခုဖြစ်တဲ့ဂျပန်ရေတွင်းရွာကြံတောရွာလမ်းစုံရှိဟင်းတာတိုင်ဂိတ်စခန်းကနေမြန်မာစစ်တပ်နဲ့ကရင်နယ်ခြားဆောင်BGF တပ်ဖွဲ့တို့ဇန်နဝါရီလ23ရက်ညနေပိုင်းမှာပြန်လည်ထွက်ခွာသွားပြီဖြစ်ကြောင်းဒေသခံတွေကပြောပါရယ်ဇန်နဝါရီလ22ရက်နေ့ကမြန်မာစစ်တပ်ဒေသအခြေစိုက်ပြိုဟာမှုနဲ့မွန်ပြည်တပ်ဒေသခံခေါင်းဆောင်တို့တွေ့ဆုံမှုအပြီးသူတို့တပ်ရုတ်တိမ်ပေးဖို့တောင်းဆိုခဲ့ကြောင်းမွန်ပြည်တပ်ပါတီဗဟိုဝန်ကျင်အုပ်ချုပ်ရေးဒေသတုခေါင်းဆောင်ဒုတိယဗိုလ်မှူးကြီး M စိုက်ချမ်းကပြောပါရယ်ပြီးခဲ့တဲ့နိုဝင်ဘာလ29ရက်နေ့ကမြန်မာစစ်တပ်နဲ့ကရင် BGF တပ်ဖွဲ့ပူးပေါင်းအင်အားတရာခန့်တို့ကသဘောတူညီချက်မရရှိဘဲမွန်ပြည်တပ်ပါတီဂျပန်ရေတွင်းတပ်တီစခန်းကိုဝေရောက်လာလို့အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပေါ်ခဲ့ပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းမန္တလေးလာရှိုးကာလန်လျှောက်မှာအမည်မသိလက်နက်ကင်တွေရဲ့ပစ်ခတ်မှုကြောင့်ဒေဆုံးမှုတွေဆက်ဆိုင်ဖြစ်ပေါ်နေပါတယ်။ဇန်နဝါရီလ14ရက်နေ့ကလာရှိုးမြို့နယ်ပြည်ထောင်စုလမ်းမပေါ်နောင်မွန်ကျေးရွာအုပ်စုမှာလူနှုတ်ဦးပြစ်တက်ခံရပါတယ်။ဒါပြင်၁၇ရက်နေ့ကလည်းဒီဘောမျိုးနဲ့ကိုမုံရွာနီးမှာအမျိုးသားနှူးလဲပြစ်တက်ခံရပါသေးတယ်။အလားတူဇန်နဝါရီလ၁၂ရက်နေ့ကလည်းနွားတင်တဲ့ကားပြစ်ခတ်ခံရလို့ရင်နောက်လိုက်သူတိတ်ဆုံးခဲ့ပါတယ်။ဘယ်ဖွဲ့စည်းပြစ်ခတ်တယ်၊ဘယ်သူရဲ့လက်ချက်ဖြစ်တယ်ဆိုတာအခုချိန်ထိဖမ်းဆီးရေးယူနိုင်တာတွေမရှိသေးပါဘူး။
ကယညုထိန်ချုံနယ်မြေကရင်ပြည်နယ်ဖားပွန်ခရိုင်တပ်မဟာ9နယ်မြေမှာတပ်မတော်လမ်းဖောက်လုပ်ရေးစီမံကိန်းလှုပ်ဆောင်တဲ့အပေါ်အင်အားတပေါင်းကျော်ရှိတဲ့ဖားပွန်ဒေသခံတွေကဇန်နဝါရီလ15ရက်နေ့မှာကန့်ကွက် Sana Topo Mupulu Kevare, Tamaro Lampalo Yisiman Game Jow, Dira Kanwe Sawuni Yin, Long Jo Mu Adwet Soying Yara Shide Dwe, Gangwa Sana Topo Yara Pitelu, Sana Topo Yama Usam Bawindu the Upite, So Esiga Piovare, Lu Downchi Shide, Sana Topo Yama, Bama Tamaro Palo Taro Galan, Loma Alomashi. Mimi Nemi Twin Shi Bama Tasakanya Along Yok Ding Biva. So that sample grego kind sound be Sana Topo Jara Lepare.
A good in Larigo selecting set Bidwama Ba. Chinine down by Palawa Munema, Mudaranja Osia to Une, Ayatan Urugu, Dila Sayaniga, Dorema Tesonirago, Yadariga, Shatui Gijabare.
ตรุตองหยอกโกระไคตะตอกะพันซีขอซองตั้วปิเรนอกมาอคูโลမျိုးเตยซงเนี่ยตุ้ยซียาราโลคุมิชิมิวเนสุภွဲกะทุบเปลี่ยนฉาบะเรเอเอเบกกะรอจาโกญีนสุฉาบะเรอะจองซงโกรอโกรอเบกกะสุซีทาบีไนโกอิงกะเต็มจะฉาบะเรชิมิเนเปละวะမျိုးเนสีบลองยัวกะมูละตันจะจาอุเสียอูอาปีละเนเจวะเจยัวกะอะยะตานูโลฮาจันนาวัยละ 9 ยะเนกะเปี่ยวซงตั้วละทีบีจันนาวัยละ 10ยะเนมาตอเรมาตรุอิอะลองนิโกยัวซาเรกะตุ้ยซียาเดโลคุมิชิมิวรามยาปองซะญีนันยีกอมดี
เกอซีซีก็เปลี่ยวยิสุภวยชื่อตูอู้อ้ายซ้อมยาก็เปลี่ยวบาระติดตาก็เนี่ยอู้ป่ะมาขอตาล่ะเนี่ยอีๆๆดิก็ลงเปล่าล่ะเว้ยยัวตาฤติฤเลยเตยเอาลงบยงเลยสอยောက်ลงไปแล้วตะแน่ติบาระเนี่ยอะแล้วขอตาတော့มูลิงเนาะเปลี่ยนมาล่ะတော့เปลี่ยนมาล่ะတော့นอกแยจ้าတော့ตั๋วฉะได้คาจ้ามาเว้ยตรุเยยกลางนี่กูเปลวามุเนี่ยอินคูวะเนี่ยซึ้งๆอยู่อ่ะจ้าต่อได้ตะเนี่ยมาสุชีเคยะดาลูกอะล้องฉะพวยยามมาปาวินได
ပြင်းအေးတပ်ဖွဲ့ဝင်တွေဟာပလဝမြို့နယ်ကြီးလေကြီးရွာကဝင်ရောက်ပြီးကြီးရွာနေပြည်သူတွေကိုစစ်ဆေးမေးမြန်းပြီးရန်နှစ်ထူထောင်မှုတွေလှုပ်ဆောင်ခဲ့တယ်လို့ KACC ကထုတ်ပြန်ထားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ရခိုင်တပ်တော်ပြည်ရေးစုခွေရှိသူခိုင်တုခါကတော့ကျောင်းဆရာနဲ့ရွာသားနှုတ်တည်ဆုံးတာဟာအေးတပ်ဖွဲ့နဲ့မသက်ဆိုင်ကြောင်းပြောပါတယ် ရခိုင်တပ်တော်အေနဲ့မြန်မာတပ်မတော်တို့စစ်မဲ့ဖြစ်ပေါ်ရတဲ့ပလဝမြို့နယ်မှာရွာသားဆယ်ယောက်ကျော်ပျောက်ဆုံးနေပြီး
အခုချိန်ထိသတင်းစာနာတော်မသိရသေးဘူးလို့ချင်းလူကိုရေးဖွဲ့ CHR ကထုတ်ပြန်ထားပါတယ်အလားတူပလဝမြို့နယ်မြူရန်လွှတ်တော်ကိုယ်စားလှယ်အဝတ်တင်းကိုလည်းအေအေတပ်ဖွဲ့ကလည်းအခုချိန်ထိဖမ်းဆီးထိန်းသိမ်းထားဆဲလဲဖြစ်ပါတယ်ဆက်ပြီးတော့ရခိုင်ပြည်နယ်ကတိုက်ပွဲတွေကြောင့်အရက်သား
တိုင်းကြွကြလာပြီးဖြစ်တဲ့ရခိုင်ပြည်ကတိုက်ပွဲတွေကြောင့်စိုက်ဖားနဲ့မသတ်ဆိုင်တဲ့ရဲစားပြည်သူတွေသေဆုံးနေရတဲ့အပေါ်မှာဘူးပြည်တော်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်သောရွှေကအခုလိုပြောပါတယ်ရဲစားပြည်ဆုံးနေရတာတွေကတော့ဒီအချိန်ရှိရှိနဲ့အဲ့လိုလုပ်နေတဲ့သဘောတွေဖြစ်နေတယ်ဆိုလိုတာကတော့ဒီတိုက်ပွဲတွေဖြစ်တဲ့နေရာတွေမှာပါတော့တာမဟုတ်သေးနဲ့
တမင်းတကာရုံးကိုအဲ့လိုလက်လက်ကြီးတွေကြားပြီးမှပြတော့တာရှိတယ်။နောက်ပြီးတော့ဖန်စီဒီမှာဒီလိုတိုက်ရှိနေတဲ့ကတိတော့တာတွေရှိတယ်။ဒါတွေကြတော့ကျွန်တော်တို့ဒီသက်ဆိုင်တဲ့လူတွေကဒါတမင်းတကာဒီလုံးနေသလိုအဆင်ပြေနေသလိုရှင်းနေပါရဲ့ခင်ဗျ။မြန်မာဆွေအတက်နဲ့ရခိုင်တက်တော်အေတို့တိုက်ပွဲတွေဖြစ်ပေါ်နေတဲ့ရခိုင်ပြည်မြောက်ပိုင်းကမြို့နေတွေမှာအခုဆိုရင်ကလင်းငယ်တွေနဲ့အမျိ
ไตเวเปียวยาเนียรีมาเดซะขันรีลาชิขันซะเนียเดฉินีโกเลเจ้าตั่วမျိုးခံတူကတော့ခိုင်ပါသာနဲ့အခုလိုပြောပါတယ်စေကြောင်းထုတ်လာရင်ကျွန်တော်တို့ရွာသားတွေကကြောက်နေကြတယ်စစ်သားတွေကလည်းတွေးတယ်လူအလုံးကိုမတင်ကြတဲ့အချိမယုံကြည်တဲ့ပုံနဲ့ခေါ်ပြီးစစ်တယ်မေးတယ်တချို့ရွာသားတွေကယွယူသားသားနေတယ်။
မဖြေတာမပြောတာရင်ပုံပြီးအရိုက်ဖို့ခံရတဲ့အတွက်ပုံပြီးကြောင်းနေရတယ်စစ်တပ်လိုင်းရင်ပြေးနေကြရတယ်မကြသေးမီရပ်ပိုက်အတွက်ကလည်းကြောက်တော်မျိုးနေရုပ်သက်ရွာမှာဘုံတလုံးပောက်ခွေးတဲ့အတွက်ခလင်းငယ်တို့နဲ့အမျိုးသမီးတို့ဒဏ်ရာရရှိခဲ့သလိုမြေပုံမျိုးနေအုံကျွမ်းရွာနေမှာခရီးသွားစားလေတစ်စီးပိုက်ခဲခံရတဲ့အတွက်လာသားရွေခလင်းငယ်တို့သေဆုံးခဲ့ရပါတယ်အခုလိုအရေးသားတွေထိခိုက်သေဆ
relation mau u, dah ia jadi tiada dia, mereka ada wajar. Enaknya sebab tu kan, tahun tadi tiada, tahun tiada tiada sebab orang itu lupa lekam mak. Tuh macam awam masih usah, tahun itu sudah awal.
Ayat baru tika mau masih awal, napa lana gaya tingting jauh na. Saya buih na mata saya dia ayat baru itu, payah mata be. Jadi bahkan buih sana, ni pintu dia itu kagui bebol lulu. Asal apa kali tiada ni ada foto, ini mule lobi. Tanya dah lana gaya tepui dua na. Asal ada jam mak, wang yang ni na sini bebol lulu lo. Nengai ye lela tu dia biasa ni jauh na.
ကုသပီတရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင်။ရခိုင်ပြည်နယ်မင်းပြမြို့နယ်စိတ်တရာကြီးဝအုပ်ချုပ်ရေးမှုတပ်ဖြတ်ခံရမှုကိုစုံစမ်းဖော်ထုတ်ပေးဖို့ကြေးရွာအုပ်ချုပ်ရေးမှုတွေကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အပါအဝင်နိုင်ငံခေါင်းဆောင်တွေကိုလက်မှတ်ရေးထိုးတောင်းဆိုခဲ့ပါတယ်။နယ်စပ်ဒေသတည်ငြိမ်အေးချမ်းမှုကိုအလေးထားဆောင်ရွက်ပေးဖို့ကချင
င်တင်ဆက်သွားမယ်တန်ရင်တင်လာပဲဖြစ်ပါတယ်။နောက်တင်ပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအန်ရာ
ဖီဂါဝိုင်းတော်သားတွေတင်ဆက်တဲ့တန်ရင်တင်လာကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။ဗီဒီယိုရဲ့အထုတ်လွှင့်သမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့အစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဆိုင်ကစလိုက်ကတဆင့်နဲ့ဆက်သွင်းနေပါတယ်လိစာက VOA မြန်မာပိုင်းအစီအစဉ်တဆင့်စလိုက်တက်တာအမှတ်855ရန်ကုန်စလိုက်ကြီးဖြစ်ပါလေခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြမှာပ
ါယူကရိန်းကိုစီးရဲကူညီပေးဖို့လွှတ်တော်ကအတည်ပြုပေးထားတဲ့ရန်ကုန်ငွေဒေါ်လာ391သန်းကိုသမ္မတဒေါ်နယ်ထရမ့်ကချက်ချင်းမပေးဘဲယာယီဆိုင်ထားခဲ့တာဟာရမုံငွေသုံးဆွဲခြင်းဆိုင်ရာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့အစိုးရလုပ်ငန်းများတာဝန်ခံမှုရှိရေးဆောင်ကြည့်တဲ့တီးခြားလွတ်လပ်တဲ့ဌာနတစ်ခုကကြာသာပြီးနေမှာပြောလိုက်ပါတယ်။တမရဟာသူ့အတွက်နိုင်ငံရေးအကျိုးမြတ်ရအောင်စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့ယူကရိန်းကိုဖိအားပေးပြောဆိုတဲ့အချိန်ထဲမှာပဲအဲ့ဒီစီးရဲကူညီကိုဆိုင်ထားခဲ့တာပါ။တမရထရန့်ကိုအောက်လွှတ်တော်ကတရားစွဲထားတဲ့ပေါ်အထက်လွှတ်တော်မှာဂျာနာစစ်ဆေးမှုစတင်တော့မယ့်အချိန်မှာပဲ GAO လို့ခေါ်တဲ့အစိုးရတာဝန်ခံမှုဆိုင်ရာယုံကထုတ်ပြန်တဲ့အစီအစဉ်စာထဲမှာအဲ့လိုပြောထားတာပါ။အမေရိကန်ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ပေါ်ယူကရိန်းဆွေးနွေးကစုံစမ်းစစ်ဆေးပေးဖို့သမ္မတရဲ့ပုဂ္ဂိုလ်ရေးရှိနေကဆောင်ရွက်ခဲ့တာတွေကိုသမ္မတဒေါ်နယ်ထရမ့်အတိအကျသိတယ်လို့သမ္မတရဲ့ရှိနေလူဒီဂျူလီယာနီနဲ့လို့ဖို့ကင်ဘက်လက်ပါနာစကဆက်ဆက်ပြောကြားခဲ့တာကိုသမ္မတထရမ့်ရဲ့အဆိုအဖော်တွေကပြန်ပြီးတော့တုံ့ပြန်ရှုတ်ချပြောဆိုနေကြပါတယ်အဲလိုဆက်ဆက်ပြောကြားခဲ့သူသမ္မတရှိနေရဲ့လို့ဖို့ကင်ဘက်လက်ပါနာစာလောလောဆယ်မှာအမေရိကန်အမတ်လောင်းတွေအတွက်နိုင်ငံခြားထောက်ပံ့ငွေပံ့ပိုးပေးခဲ့တယ်ဆိုတဲ့ဆက်ဆက်ချက်နဲ့တရားရင်ဆိုင်နေရသူဖြစ်ပါတယ်အမေရိကန်ပြည်တော်စုနဲ့ချုပ်ဆိုလိုက်တဲ့ကိုယ်စားလှယ်ဆိုင်ရာယာယီသဘောတူညီချက်တရက်ပေါ်ဒီအစိုးရကချီးကျူးပြောဆိုပေမယ့်နိုင်ငံခြားမှာအပြန်အလှန်ဆွေးမှုရှိတဲ့အဓိကကိစ္စရပ်တွေကိုဂိုင်းပြဖြစ်ရှင်းရမယ်လို့ပြောပါတယ်။ဘာမှစီးပွားရေးအင်အားကြီးဆုံးနိုင်ငံတစ်ခုအကြားဆက်စစ်လာကြကုန်သွယ်ငင်းပေါင်းမှုကိုဖြစ်ရှင်းဖို့သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်ဒူးဝန်ကြီးချုပ်လျူဟီတို့ဗိုလ်ဒူးတွေမှာသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။နိုင်ငံတော်အထံမင်္ဂပုဂ္ဂိုလ်တော်ဆန်းစုကြည်အပါအဝင်ကဘာမှထင်ရှားတဲ့အမျိုးသမီးကောင်းဆောင်တို့ရဲ့မျက်နှာမှာဖူးပြောင်တန်ရာရထားတာမျိုးရေးဆွဲထားတဲ့ပိုစတာတွေကိုလမ်းဘေးနေရာမှာကတ်ထားတဲ့လမ်းဘေးအနုပညာလှူရှားမှုတစ်ခုကိုအီတလီနိုင်ငံမီလန်မြို့မှာစတင်လှူဆောင်နေတဲ့အကြောင်း AFP သတင်းတပုတ်မှာဖော်ပြထားပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါဒီမိနစ်အတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Darrell Smith ဖြစ်ပါတယ်တောက်ကြနေမနေ့ကင်6နိုင်နေ9နိုင်အထိထုတ်လွှင့်တဲ့ VOA အစီအစဉ်တွေကိုလိုင်းလိုမီတာ30 40 48နဲ့လိုင်းလတ်190အပြင်Facebook စာမျက်နှာကပါထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကြော်ရှင်ပွဲရနေ့တစ်နေ့ဖြစ်နိုင်ကြပါစေ။ဒီ video ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ကညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.